Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ view american တိုင်းရဲ့2025ခုနှစ် february 15ရက်နေ့ညနွားဝသားစီစဉ်တွေကို american ပြည်တော်စု washington dc မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာ view radio စီစဉ်တွေကို line meter 1925 30နဲ့ line line meter 190ပြင် facebook နဲ့ youtube တို့ကနေလည်းလိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့စီစဉ်မှုကကျွန်တော်စီသူပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုစီသူနဲ့အတူတင်ဆက်ပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ရုရှားရဲ့ချင်းချောက်မှုနဲ့အမေရိကန်ရဲ့အကူအညီတွေမတည်ကြတဲ့အချိန်မှာဥရောပအနေနဲ့စူးစီးထားတဲ့ကိုယ်ပိုင်တပ်ဖွဲ့တည်ထောင်ဖို့လိုနေပြီလို့ယူကရိန်းသမ္မတကပြောဆိုပါတယ်။ပထဝီအနေထားအရမြန်မာနိုင်ငံဟာဒီမိုကရေစီကိုတိတ်အာမပေးတဲ့နိုင်ငံတွေကြားမှာရှိတာကြောင့်ဥရောပကဒီမိုကရေစီအားပေးတဲ့မဟာမိတ်တွေနဲ့လက်တွဲဖို့လိုတယ်လို့ NUG နိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်ဟာမတ်စ်သွေးကြောက်ဘွဲကဖမ်းဆီးထားတဲ့အစ္စရေးတစားကန်3ဦးကိုဒီကနေ့ထတ်လွတ်ပေးလိုက်ပါတယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါကုစုံမကျော်ကြီး။ခုညပိုင်းနားဆင်ရမယ့်အထက်မှာတော့တန်တက် TNL နဲ့စစ်ကောင်စီတို့တရုတ်နိုင်ငံကုမင်းမြို့မှာဆွေးနွေးကြဖို့ရှိနေတာနဲ့ပတ်သက်ပြီးတော့
ကျွန်မတို့ဘက်ကဒီသိစစ်ကောင်စီနဲ့ပတ်သက်ပြီးတော့မှလက်ရှိဒီပေါ်ကလည်းဆွေးနွေးဆက်ကြချက်တွေကိုဒီကံကြော်လာဖို့နဲ့ဒေတာကံတို့တို့ရင်ဆိုင်ခဲ့အချက်တွေကိုဆိုင်ကြော်လာနိုင်ဖို့ဆောင်ရွက်မှာဖြစ်ပါတယ
်။ဒီနယ်လီပြောခွင့်ရလူရည်ဦးပြောသွားတာပါ။ဒီကြောင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ဖို့ရှိပါတယ်။ဒါပြင်စနေညတိုင်းတင်ဆက်ပေးနေကြဝါရှင်တန်တိုင်ဝမ်နဲ့ကမြန်မာအရေးဒီမိုကရေစီလူခွင့်နဲ့ကိပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းတွေနဲ့ဥရယာတီအစည်းအဝေးသတင်းတွေကတုတ္တဆရာတွေကိုလည်းစတိုက်နားဆင်ရဖို့ပြင်ဆင်ထားပါတယ်။ဘတ်စင်စီစဉ်တွေမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကုစုံမူးကျော်ကပြောပြပေးမှာပါခင်ဗျာ
။ရုရှားရဲ့ချင်းချောက်မှုနဲ့အမေရိကန်ရဲ့အကူအညီတွေမတိကျမရေရချိန်မှာဥရောပအနေနဲ့ကိုယ့်ဟာကိုယ်ကိုပြီးစူးစီးတဲ့တပ်ဖွဲ့တစ်ခုတည်ထောင်ဖို့လိုနေပြီလို့ယူကရိန်းသမ္မတဇယ်လင်စကီကပြောကြားလိုက်ပါတယ်။ကမ္ဘာလုံခြုံရေးကိစ္စကိုဂျာမနီနိုင်ငံမြူးနစ်မှာဆွေးနွေးနေတဲ့မြူးနစ်လုံခြုံရေးညီလာခံမှာဖလိုဒီမာဇယ်လင်စကီကဒီကနေ့မိန်ကွန်းပြောကြားရမှာထက်သွင်းပြောကြားတိုက်တွန်းခဲ့တာဖြစ်ပါတယ်။ဥရောပတပ်ဖွဲ့ကိုဖွဲ့စည်းရပါမယ်။ဒါမှဥရောပရဲ့အနာဂတ်ဟာဥရောပတိုက်သားတွေအပေါ်မှာပဲမိခိုးအားထားနိုင်မှာဖြစ်ပြီးဥရောပအတွက်ဆုံးဖြတ်ချက်တွေကိုလည်းဥရောပကပဲဆုံးဖြတ်နိုင်မှာဖြစ်တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။ရုရှားသမ္မတပူတင်နဲ့အမေရိကန်သမ္မတထရန့်တို့ဖုန်းနဲ့ဆက်သွယ်ပြောဆိုပြီးယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲအဆုံးသတ်နိုင်ဖို့ဂျာဝင်ညှိနှိုင်းမဲ့သမ္မတထရန့်ကဂျာဝင်ညှိနှိုင်းမဲ့အကြောင်းသမ္မတထရန့်ကပြောကြားပါတယ်။ယူကရိန်းနဲ့ဆိုင်တဲ့ညှိနှိုင်းဆွေးနွေးမှုမှာယူကရိန်းဘာမှဖြစ်မယ်ဆိုတာကိုသမ္မတဇယ်လင်စကီကဒီနေ့အချိန်ချင်းပြောဆိုခဲ့ပါတယ်။ယူကရိန်းရဲ့နောက်ကွယ်မှာဘယ်လိုမှအပေးအယူလုပ်ညှိနှိုင်းတာမျိုးကိုလက်ခံမှာမဟုတ်ဘူးလို့သူကပြောဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးပီတီဟက်ဆက်ကဖိခဲ့တဲ့ရပိုင်းကနေတိုကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာပြောဆိုရမှာတော့ယူကရိန်းအနေနဲ့ရုရှားစတင်မကျူးကျော်ခင်2014ခုနှစ်မတိုင်မီကနယ်မြေမျိုးပြန်ရဖို့နဲ့နေတိုအဖွဲ့ဝင်ဖြစ်ဖို့ဆိုတာလက်တွေ့မကျဘူးလို့ပြောဆိုခဲ့ပါတယ
်ပထဝီနေထိုင်ရမြန်မာနိုင်ငံဟာဒီမိုကရေစီကိုတိတ်အားမပေးတဲ့နိုင်ငံတွေကြားမှာရှိတာကြောင့်ဥရောပကဒီမိုကရေစီအားပေးတဲ့နိုင်ငံတွေနဲ့မြန်မာအရေးကိုလက်တွဲဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့ NUG မြို့သားညီညီရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်အောင်ကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမြူးနစ်မြို့မှာကျင်းပနေတဲ့လုံခြုံရေးညီလာခံမှာကမ္ဘာတဝန်းဒီမိုကရေစီဥတီယာများလို့အဓိပ္ပာယ်ရတဲ့ Global Democracy Trans ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာဒေါ်စင်မောင်အောင်ကဆွေးနွေးသွားတာဖြစ်ပါတယ်
။ Our location is just very close to the big countries like China and India. In our region is not that much democratically favorable.
မြန်မာနိုင်ငံဟာအာရှအင်အားကြီးတရုတ်နဲ့အိန္ဒိယနိုင်ငံကြားမှာရှိနေတဲ့နိုင်ငံဖြစ်တာမို့ပထဝီနေထိုင်ရဒီမိုကရေစီကိုအားပေးတဲ့ဒေသမှာရှိမနေကြောင်းမြန်မာနိုင်ငံလွတ်လပ်မှုနဲ့ဒီမိုကရေစီရေးကိုအားပေးမဲ့မဟာမိတ်တွေမိတ်ဆွေတွေလိုအပ်တဲ့အတွက်သူဒီနေ့မြူးနစ်လုံခြုံရေးညီလာခံကိုတက်ရောက်နေတာဖြစ်ပါတယ်လို့ NGO နိုင်ငံကြားရေးဝန်ကြီးဒေါ်စင်မောင်ကဆွေးနွေးသွားခဲ့ပါတယ်။အာရှဒေသမှာမြန်မာတနိုင်ငံတဲကသာစစ်အုပ်ချုပ်မှုလွတ်လပ်မှုအတွက်အစဉ်တစိုက်ကြိုးပမ်းနေတဲ့နိုင်ငံဖြစ်တယ်လို့သူကထောက်ပြသွားခဲ့ပါတယ်။မြန်မာဒီမိုကရေစီရေးမှာမဟာမိတ်တွေနဲ့လက်တွဲနိုင်မှုပူးပေါင်းဆောင်ရွက်နိုင်မှုအရေးကြီးတဲ့အတွက်မြူးနစ်လုံခြုံရေးညီလာခံကိုသူတက်ရောက်တာဖြစ်တယ်လို့ပြောသွားပါတယ်။ဒီဆွေးနွေးပွဲမှာပဲအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီရေးထောက်ခံမှုဟာမြန်မာနိုင်ငံအတွက်အသိအရေးကြီးတယ်ဆိုတာကိုလည်းဒေါ်စင်မောင်အောင်ကပြောသွားခဲ့ပါတယ်။အမေရိကန်ဒီမိုကရေစီကိုသူကိုယ်တိုင်အပါအဝင်မြန်မာဒီမိုကရေစီရေးလှှရှားသူတွေအားကြအတူယူခဲ့ရတယ်ဆိုတာကိုပြောသွားခဲ့ပါတယ်။ Indo-Pacific ဒေသမှာတရုတ်နဲ့ပတ်သက်တဲ့အပိုင်းဆွေးနွေးရမှာတော့တရုတ်ဟာသူ့ဂျိုးစီဝါအတွက်မြန်မာနိုင်ငံမှာဘာဖြစ်ပျက်နေတယ်လဲဆိုတာလက်ချင်မပြတ်စောင့်ကြည့်နေတဲ့အကြောင်းဆွေးနွေးခဲ့ပါတယ်ခင်ဗျာ
ဟာမတ်စစ်သွေးကြောအဖွဲ့ကဖမ်းဆီးထားတဲ့အစ္စရေးတစားကနေတဲ့ကနောက်ထပ်3ဦးကိုဒီကနေ့စနေနေ့မှာထပ်မံလွှတ်ပေးလိုက်ပါတယ်။ပြန်အပြန်လန်အဖြစ်အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား300ကျော်ကိုပြန်လွှတ်ပေးပါတယ်။ပြန်လည်လွတ်မြောက်လာတဲ့အစ္စရေးတစားကနေကတော့အသက်36နှစ်အရွယ်အစ္စရေးအမေရိကန်ဆလူဂျီကယ်အသက်29နှစ်အရွယ်အစ္စရေးရုရှားဆဟာထရူဖနော့အသက်46နှစ်အရွယ်အစ္စရေးအာဂျင်တီးနီးယန်အရာဟွန်ဒို3ဦးဖြစ်ပါတယ်။သူတို့ကိုဂါဇာကခန်ယူနစ်မြို့မှာရှိတဲ့တက်ချီနီအဖွဲ့ကိုဟာမတ်အဖွဲ့ကလွှဲပြောင်းပေးခဲ့ပါတယ်။အပြန်လန်အပြင်အစ္စရေးဘက်ကပြန်လွှတ်ပေးတဲ့ပါလက်စတိုင်းအကျဉ်းသားတွေကိုလည်းဘတ်ကားနဲ့ရမ်လာမြို့ကိုပို့ဆောင်ပေးခဲ့ပါတယ်။စုစုပေါင်းပါလက်စတိုင်း369ဦးကိုပြန်လွှတ်ပေးမှာဖြစ်တယ်လို့ဟာမတ်အဖွဲ့ကပြောဆိုထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့အစ္စရေးဘက်ကအပြစ်ကရစေးသဘောတူညီချက်ကိုချုပ်ပေါက်ပြီးလေကြောင်းကနေဆက်လက်တိုက်ခိုက်နေတယ်လို့ဟာမတ်စ်ကဆွဆွဲပြီးအစ္စရေးဘက်ကလည်းတရားခံတွေကိုဆက်လို့မပေးရင်ပြန်တိုက်မယ်လို့ပြောဆိုခဲ့တာကြောင့်တင်းမာမှုတွေဖြစ်ခဲ့ပါတယ
်။စီမီကွန်ဒက်တာခေါ်ဒပိုင်းလျက်ကူးပစ္စည်းသွင်းကုန်တွေအပေါ်အခွန်တရားရခိုင်နှုန်းထိတိုးကောက်မယ်လို့အမေရိကန်သမ္မတရဲ့ပြောဆိုချက်အပေါ်ထိုင်ဝမ်အနေနဲ့ချင်းချင်းချင်းချင်းတုံ့ပြန်သွားမယ်လို့ထိုင်ဝမ်သမ္မတကပြောကြားလိုက်ပါတယ်။ထိုင်ဝမ်ထုတ်စီမီကွန်ဒက်တာတွေအပေါ်သွင်းကုန်ခွန်ကောက်ဖို့သမ္မတဒေါ်နယ်ထရန့်ပြောကြားချက်အပါအဝင်စီးပွားရေးနဲ့ပထဝီနိုင်ငံရေးစင်ခေါ်မှုတွေအတွက်တောက်ကြနေကလုတ်ခဲ့တဲ့လုံချုံရင်းဆိုင်ရာဆွေးနွေးပွဲမှာသမရလိုက်ချင်တေးကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်စီကစီမီကွန်ဒက်တာထုတ်လုပ်တဲ့လုပ်ငန်းကိုထိုင်ဝမ်ကယူသွားတာဖြစ်လို့အမေရိကန်ကပြန်လိုချင်တယ်လို့သမရထရန့်ကဂျာတာရင်းနေကအချိန်ချင်းပြောကြားခဲ့ပါတယ်။ဒီလုပ်ငန်းကိုကမ္ဘာမှာထိုင်ဝမ်ကပဲလွှမ်းမိုးထားတယ်လို့လည်းသမရထရန့်ကဆိုခဲ့ပါတယ်။စီမီကွန်ဒက်တာတွေထုတ်လုပ်နိုင်ဖို့ခက်ခဲတယ်လို့ကြမ်းကျင်လုပ်သားတွေလိုအပ်တယ်လို့ထိုင်ဝမ်နည်းပညာဆိုင်ရာထိပ်တန်းတာဝန်ရှိတယောက်ကပြောကြားပြီးဘယ်နိုင်ငံကမှဒီလုပ်ငန်းကိုထိန်းချုပ်ဖို့မလိုအပ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။အမေရိကန်ကသွင်းကုန်ခွန်တရားရခိုင်နှုန်းကောက်ခံမှာကိုရှောင်ချနိုင်ဖို့ထိုင်ဝမ်စီမီကွန်ဒက်တာလုပ်ငန်းတွေအမေရိကန်မှာတွားရောက်လုပ်ကင်မဲလို့ထိုင်ဝမ်ဆိုရကပြောကြားထားပါတယ်။ထိုင်ဝမ်ဟာကမ္ဘာပေါ်မှာဒပိုင်းလျက်ကူးပစ္စည်းအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပြီးစီမီကွန်ဒက်တာအဆင့်မြင့်လျက်ကူးပစ္စည်း90%ခန့်လုံးကိုထိုင်ဝမ်ကထုတ်လုပ်နေတာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးသတင်းတွေကိုကုဇုံမူးကြုံနဲ့အတူပြောပြပေးခဲ့တာပါ။ခုဆက်ပြီးတော့စနေနေ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းပြပိုးချက်တစ်ခုကိုစပြီးတော့ပြောပြကြပါမယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF နဲ့တအန်းဖွဲ့လူလူသည့်များကြတဲ့သူရဲ့လက်နက်ကင်အဖွဲ့စီ TNL ကကိုယ်စားလှယ်တွေဟာစစ်ကောင်စီကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးဖို့တရုတ်နိုင်ငံကူမင်းမြို့မှာရောက်နေကြပါတယ်။တရုတ်ဆိုရရဲ့ဂျာဝင်ဆောင်ရွက်မှုအရမနက်ဖြန် February 16ရက်နေ့မှာဆွေးနွေးပွဲစတင်မယ်လို့ PSLF TNL က VOE ကိုပြောပါတယ်။သူတို့ဘက်ကဘာတွေကိုအဓိကထားဆွေးနွေးကြမလဲဆိုတာနဲ့ပတ်သက်လို့ရန်ကုန်ကပြပိုးတဲ့သတင်းကိုခြေခံပြီးတော့ကိုရန်နိုင်တင်ပြပေးပါမယ်ခင်ဗျ။
ရှမ်းပြည်နယ်မြောက်ပိုင်းကကြောင်မဲနဲ့နောင်ချုံမြို့နယ်မှာနှစ်ဖက်စီတက်မှနေချိန်မှာပဲတရုတ်နိုင်ငံရဲ့စီစဉ်ပေးမှုအရပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF နဲ့သူ့ရဲ့လက်နက်ကိုင်အဖွဲ့စည်း TNL တအားအဖွဲ့ကကိုယ်စားလှယ်တွေဟာစစ်ကောင်စီဘက်ကကိုယ်စားလှယ်အဖွဲ့နဲ့တွဲဆုံဆွေးနွေးကြမှာဖြစ်ပါတယ် PSLF TNL ကိုယ်စားလှယ်အဖွဲ့ဟာအခုလက်ရှိတရုတ်နိုင်ငံကူမင်းမြို့ကိုရောက်နေကြပြီးမနေ့ဖြန်မှာဆွေးနွေးပွဲစတင်မှာဖြစ်ကြောင်း PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOE ကိုပြောပါတယ်
လက်ရှိကျမတို့ကိုယ်စားလှယ်တွေကဒီမြန်မာကိုယ်စားလှယ်နဲ့ဥစ္စာကိုမင်းဖြစ်ပါတယ်။အဲဆွေးနွေးပွဲကတော့မနေ့ပြန်ဆက်မှာဖြစ်ပါတယ်။ဟုတ်ကဲ့
။စစ်ကောင်စီနဲ့ဆွေးနွေးတဲ့အခါမှာ PSLF DNA ဘက်ကဘာတွေကိုအဓိကထားဆွေးနွေးသွားမယ်ဆိုတာကိုတော့ပြောခွင့်ရလူရည်ဦးကအခုလိုပြောပြပါတယ်
။အဲကျမတို့ဘက်ကဒီသိစဆွေးနွေးတဲ့ပတ်သက်ပြီးတော့မှလက်ရှိပုံစံတွေရှိရအခက်အခဲချက်တွေကိုယူဆောင်ကြော်လာဖို့နဲ့ဒီဒေတာကံတူလူတို့ယဉ်ဆိုင်ခဲ့အကျတဲ့တွေကိုယူဆိုင်ကြော်လာနိုင်ဖို့ဆောင်ရွက်မှာဖြစ်ပါတယ်ဟုတ်ကဲ့
ဒီဆွေးနွေးပွဲမှာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုအမတ်တက်စစ်စင်ရေးအထူးအဖွဲ့မူကာစားထတင်မူဒူဘိုဂျုတ်ကြီးကိုကိုဦးကဥဆောင်ထဲအောင်မှာဖြစ်ပြီး PSLF TNL ကိုယ်စားလှယ်အဖွဲ့ကိုတော့ဒူဘိုဂျုတ်ကြီးတာဂျုတ်ဂျားကဥဆောင်မှာဖြစ်ကြောင်း PSLF TNL ပြည်ချိုင်းဌာနကသတင်းထုတ်ပြန်ထားပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့လက်လောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးTNL တောင်ဖွဲ့ဟာရှမ်းပြည်နယ်မြောက်ပိုင်းမှာ2023ခုနှစ်အောက်တိုဘာလကတစ်တုံညာနှစ်ခွန်စစ်စင်ရေးကိုစတင်ခဲ့တဲ့တိုင်းသားညီနောင်မဟာမိတ်အဖွဲ့၃ဖွဲ့ကတဖွဲ့ဖြစ်ပါတယ်တစ်တုံညာနှစ်ခွန်စစ်စင်ရေးနဲ့ပတ်သက်လို့ပထမတစ်ခေါက်သဘောတူခဲ့ကြတဲ့ Hygen ဆွေးနွေးပွဲပြပြပြီးတဲ့နောက်စစ်ကောင်စီနဲ့ PSLF TNL ကြားပထမဆုံးအကြိမ်ပြန်လည်တွေ့ဆုံကြမှာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာနဲ့ဇန်နဝါရီလအတွင်းမှာပဲစစ်ကောင်စီနဲ့ MMDA ကိုကန့်ကိုယ်စားလှယ်အဖွဲ့ဟာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဇန်နဝါရီလ20ရက်နေ့မှာတော့စစ်ကောင်စီနဲ့ MMDA ကြားအပြစ်ခတ်ရစေးသဘောတူညီချက်ရကြောင်းတရုတ်နိုင်ငံရဲ့ဌာနကကြေညာခဲ့ပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ MMDA တို့ကတော့တစုံတရာထုတ်ပြန်ကြေညာတာမရှိခဲ့ပါဘူး။ နောက်ထပ်တိုင်းသားညီနောင်မဟာမိတ်အဖွဲ့ဖြစ်တဲ့ AARC တက်တော်ကတော့ရခိုင်ပြည်နယ်မှာစစ်တပ်နဲ့ဆက်လက်တိုက်ပွဲဖြစ်နေပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြပေးကြတာပါ။အခုအစပြီးတော့စနေနေ့ညတင်ဆက်နေကြအပတ်စဉ်စီစဉ်တဲ့ကိုစတဲ့ထုတ်လွှင့်ပေးသွားပါမယ်။ Washington DC အတိုင်းဝိုင်းကမြမအရေးကဏ္ဍနဲ့ဆက်ရအောင်ပါ။မြမနိုင်ငံမှာစစ်တပ်ရဲ့လူခွင့်ရေးဘာသာရေးဖိနှိပ်မှုတွေအကြောင်းအမေရိကန်ထပ်လွှတ်တော်မှာရှင်းလင်းတင်ပြပွဲတစ်ခုလုပ်ခဲ့ပါတယ်။မြန်မာစစ်တပ်ရဲ့ဆက်ရဆွမှုကျူးလွန်မှုတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့လူနည်းစုတွေပေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေမှုတွေကိုဘာသာရေးအကြီးအကဲတွေကအထောက်အထားတွေနဲ့တင်ပြဆွေးနွေးခဲ့ပါတယ်။ကိုရန်သတင်းသွားယူခဲ့တဲ့မတ်အီတန်စင်ကဒီတစ်ပတ် Washington DC တိုင်းဝမ်ကမြန်မာအရေးကဏ္ဍမှာတင်ပြထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့၄နှစ်အကြာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ကိုရီးယားလူနည်းစုတွေကိုပိတ်မထားတဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေအကြောင်းကိုဖေဗီလာ3ရက်နေ့တုန်းကအမေရိကန်လွှတ်တော်အဆောက်အအုံတစ်ခုမှတင်ပြဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဆိုရတဲ့လက်ထက်မှာမြန်မာအရေးကိုနှစ်ဆတိုးပြီးတော့ရှေ့တန်းတင်အားဖြည့်ပြီးတော့လှုပ်ဆောင်သွားဖို့ကိုမေရီလန်းပြည်နယ်ဆိုင်ရာအထက်လွှတ်တော်ဒီမိုကရက်အမတ်ခရစ်ဗန်ဟော်လန်ကဗီဒီယိုကနေတဆင့်ပြောဆိုသွားခဲ့ပါတယ်
။ Right now I'm working with my colleagues on both sides of the aisle.
မြန်မာနိုင်ငံမှာလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရပ်အောင်အမေရိကန်ပြည်ထောင်စုအနေနဲ့အင်အားနှစ်ဆတိုးလှုပ်ဆောင်ဖို့ Republican ရောဒီမိုကရက်တွေနဲ့ပါလက်ရှိလက်တွဲလှုပ်ဆောင်နေပါတယ်လှုပ်ဆောင်ရမှာတချို့ရှိပါတယ်ပထမဆုံးအနေနဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုရယူရပါမယ်မြန်မာနိုင်ငံဆိုင်ရာလူရက်သောစုံစမ်းစစ်ဆေးမှုရန်တရား WIWM ရဲ့စုံစမ်းစစ်ဆေးနေမှုနိုင်ငံတကာရာဇဝတ်ရုံး ICC မှာလှုပ်ဆောင်နေတဲ့ရာဇဝတ်မှုစုံစမ်းရေးနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICJ မှာမြန်မာနိုင်ငံကိုဆွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံရဲ့အမှုကိုထောက်ပံ့ဖို့လိုပါတယ်။ကျူးလွန်မှုတွေကိုမှတ်တမ်းတင်နေတဲ့မျက်မြင်တွေနဲ့ပြည်သူတွေကိုကာကွယ်ပေးနေတဲ့ပြည်တွင်းပြည်ပကအရက်ဖတ်အဖွဲ့အစည်းတွေကိုလည်းထောက်ပံ့ဖို့လိုပါတယ်။တပ်မတော်ကမျက်ကွယ်မပြုထားဘူးဆိုတာကိုသူတို့သိအောင်ပြက်ပြက်သားသားအသိပေးရပါမယ်။ဒုတိယကတော့မြန်မာနိုင်ငံမှာဆက်ဖြစ်နေတဲ့တိုက်ပွဲတွေအတွက်တန်တပန်ရေးနီးလန်းနဲ့အဖြေရှာပြီးတော့မြန်မာပြည်သူတွေရဲ့ကိုယ်ကျွမ်းမာကိုဖန်တီးနိုင်ခွင့်ပေးရပါမယ်။တတိယတစ်ခုကတော့မြန်မာစစ်တပ်ကိုနိုင်ငံတကာစင်မြစ်မှာထောက်ခံပေးနေတဲ့တေးဥပီသူသမရနိုင်ငံနဲ့နှိမ့်တိုင်းဆွေးနွေးရပါမယ်။မြန်မာပြည်သူတန်းနဲ့ချီရဲ့အသက်ထက်ကပတ်လန်းကုန်ကြီးလမ်းကြောင်းကိုနှစ်ပေါင်းများစွာဦးစားပေးခဲ့ပြီးတော့နိုင်ငံတကာအတိုင်းဝိုင်းရဲ့ဂျာဝယ်မှုတွေကိုတေးဥနိုင်ငံကပိတ်ပင်ခဲ့ပါတယ်။ဒါမျိုးဆက်လက်ခံလို့မရသလိုတေးဥကိုနားချနိုင်တာအမေရိကန်တနိုင်ငံပဲရှိပါတယ်။ဒါတွေလုံနိုင်မှုမြန်မာနိုင်ငံဟာတန်တပန်ရေးမှာအဓိကထားမယ့်နိုင်ငံအဖြစ်အမေရိကန်ကသတ်မှတ်ရပါမယ်။မြန်မာစစ်တပ်ကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်တာနဲ့တော်လိုင်းအဖွဲ့တွေအတွက်လက်နက်မဟုတ်တဲ့အထောက်ပံ့ပေးတာအပါအဝင်ဘာမှအက်ပါအချက်တွေကိုအမေရိကန်ဆိုရတဲ့အနေနဲ့အပြည့်အဝထောက်ခံလှုပ်ဆောင်ရပါမယ်။မြန်မာဒီမိုကရေစီရေးအတွက်အထူးကြီးကြပ်ရည်မှုခန့်ပြီးတော့ကုလသမဂ္ဂအာဆီယံတရုတ်နဲ့အခြားထိပ်တန်းမြန်မာကိုယ်စားလှယ်တွေနဲ့အမေရိကန်ကပူးပေါင်းလှုပ်ဆောင်အောင်ပါ။ထူးသဖြင့်ဟန်ပြရွေးကောက်ပွဲတွေကျင်းပပြီးတော့အာဏာရှင်အစိုးရတရားဝင်ဖြစ်အောင်လှုပ်တာကိုလက်ခံလို့မရသလိုရွေးကောက်ပွဲအတူအောင်ကျင်းပဖို့စီစဉ်သူတွေကိုတခတ်ပိတ်ဆို့ရမှာဖြစ်ပါတယ်။
အမေရိကန်အစိုးရနဲ့လွှတ်တော်အနေနဲ့မြန်မာပြည်သူတွေပေါ်မှာစစ်တပ်ကလူသားထုပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရည်တွေလုပ်နေတယ်ဆိုတာကိုအတိအမှတ်ပြုပေးပြီးတော့တပ်မတော်ကကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိအောင်လို့တိုက်တွန်းလှုပ်ဆော်ပေးဖို့တောင်းဆိုခဲ့ကြတာပါဒီပွဲကိုကြီးမှုကြီးကျက်တဲ့အဖွဲ့တစ်ခုဖြစ်တဲ့ Maryland ချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆိုသုံးပုံကဒီပွဲကျင်းပရတဲ့အကြောင်းရင်းကိုရှင်းပြပါသည
်ကျွန်တော်တို့ဒီနေ့တင်ပြရတာဟာစီကောင်စီကနေလူခွန်ကြီးချုပ်ဖောက်တယ်ပြီးတော့ကျွန်တော်ဖျားချောင်းတယ်ဗုဒ္ဓဘာသာဖျားချောင်းပဲဖြစ်ဖြစ်မွတ်စလင်ပဲခရစ်ယာန်ဖြစ်သူတို့ဖျက်ဆီးတယ်ကောင်းဆောင်တွေလည်းသူတို့တတ်တယ်ထောင်ထဲမှာလည်းခြားတယ်ဒီဟာကနိုင်ငံတကာဥပဒေ crimes against humanity ပြီးတော့ war crimes ကိုချုပ်ဖောက်တယ်ဆိုတော့ကျွန်တော်တင်ပြတယ်
ကြာခလာအမျိုးသားညီညွတ်ရေးအစိုးရ NUG ယာယီတမရဒူဝါလာရှိလကအဖွင့်မိန်ကိုပြောခဲ့ပြီးတော့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကလည်းမိန်ကွန်းပြောခဲ့ပါသည်မြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းမှုကိုမေ့ထားလို့မရသလိုရိုဟင်ဂျာတွေအပေါ်မှာလူမျိုးတွတ်ပြတ်မှုတွေနဲ့ကချင်ချင်းစတဲ့ခရီးယန်ဘာသာရေးလူနည်းစုတွေအပေါ်မှာတပ်မတော်ရဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိအောင်လှုပ်ဆောင်ရမှာဖြစ်တယ်ဆိုပြီး Maryland ပြည်နယ်ဆိုင်ရာအထက်လွှတ်တော်ဒီမိုကရက်အမတ်Chris Van Hollen ကဗီဒီယိုအနေနဲ့ဆင့်ပေးပို့ပြီးတော့ပြောဆိုခဲ့ပြီးတော့အမေရိကန်အစိုးရနဲ့လွှတ်တော်အနေနဲ့မြန်မာနိုင်ငံအတွက်လှုပ်ဆောင်ရမယ့်အချက်တွေကိုလည်းတောင်းဆိုခဲ့တာပါ။အင်ဒီယားနပြည်နယ်အထက်လွှတ်တော် Republican အမတ် Todd Young နဲ့ နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ Amnesty International USA ရဲ့အာရှရေးရာညွှန်ကြားရေးမှူး Carolyn Nash ကလည်းမင်းကုံပြောခဲ့ပါသည်။ဒါအပြင်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF က Stephen Schneck ကလည်းအခုလိုပြောသွားခဲ့တာပါ
I think that we should be looking forward to the release of the annual report from the United States Commission on Religious
ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ရဲ့နှစ်စဉ်စီရင်ကစားထုတ်ဝေမှာကိုစောင့်မျှော်ဖို့လိုပါတယ်။လွတ်တော်အနေနဲ့အလေးပေးအာရုံစိုက်တဲ့အချက်တွေအဲ့ဒီထဲပါလာမှာပါ။ကမ္ဘာပေါ်ကနေရာတွေမှာလွန်ခဲ့တဲ့10နှစ်တုန်းကမထင်ထားခဲ့တဲ့ဆိုးရွားတဲ့ဘာသာရေးလွတ်လပ်ခွင့်ကိုထိခိုက်စေတဲ့အခြေအနေမျိုးတွေအများကြီးရှိလာပါတယ်။ American လွတ်တော်အနေနဲ့ဒီထက်ပိုလှုပ်ဖို့အချိန်တန်ပါပြီ။လုပ်မယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ်။
မြန်မာနိုင်ငံချင်းပြည်နယ်ထက်တလန်မြို့မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားတဲ့တင်းဦးစရာတယောက်ရဲ့မိကိုတော်ဆက်သူ Reverend Dr. Stanley Khun ကလည်းသူ့ရဲ့ကိုတွေ့အဖြစ်ရဲ့ကိုထွက်ဆိုတင်ပြသွားခဲ့ပါတယ်။သူဟာ American Bishop စု Wisconsin ပြည်နယ် Emmanuel Chin Baptist Church ဖခင်ကျောင်းကအကြီးအကဲတင်းဦးစရာလည်းဖြစ်ပါတယ်။ဒီပွဲမှာ Burma Refugee Commission ရဲ့ကြီးကြပ်ရေးမှူးလည်းဖြစ် American Baptist Churches USA ရဲ့လက်ထောက်အတွေ့အတွေ့အမှုချုပ်ဆောင်လည်းဖြစ်တဲ့Maryland ချင်းတိုင်းသားများအဖွဲ့ရဲ့မူဝါဒရေးရအကြံပေး Virginia Ferris တို့ကကြီးမှုပြီးတော့ဆွေးနွေးပေးခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံပြည်နယ် Chin Baptist Church ကအကြီးအကဲသေးဥဆရာ Reverend Dr. Stephen Hierkio နဲ့ Kansas ပြည်နယ်ကသေဥဆရာ Father David Michael D. Benha လို့ခေါ်တဲ့မောင်မောင်ထွန်းကပါဝင်ပြီးတော့ဆွေးနွေးခဲ့ကြသလို New York ပြည်နယ်ဗုဒ္ဓဘာသာဘုန်းတော်ကြီးဆရာတော်ဦးအိတ်တရရကလည်းအရင်ဆုံးအမျှဝေခဲ့ပြီးတော့လူခွေချိုးဖောက်မှုတွေအကြောင်းကိုလည်းတင်ပြပြောဆိုသွားခဲ့ပါတယ်။
အမေရိကန်သမ္မတကြီးနဲ့တကွအမေရိကန်နိုင်ငံသူနိုင်ငံသားများအမေရိကန်မှာရောက်ရှိနေကြတဲ့အလုံးသောပုဂ္ဂိုလ်များကမြန်မာပြည်ရဲ့အရေးကိုပေါ့နော်ဒုက္ခတွေကိုလူသားချင်းစာနာပြီးတော့ဒီဆိုင်းရှင်တွေမပိတ်ပါနဲ့ထွက်ပြေးလာတဲ့ refugee တွေကိုလည်းစာနာပြီးတော့ကယ်တင်ကြပါကျန်းမာရေးလည်းဆောင်ရွက်ပေးပါเนาะအာဏာရှင်စနစ်အတ္တမဝါဒတွေပြုတ်ကြရေးအတွက်လည်းဝိုင်းဝန်းပြီးတော့ဆောင်ရွက်ကြပါပေါ့နော်ခုဒါတွေကတော့အလုံးတည်ပြီးသားပါပဲဖုံဖုံကစကိုင်းတိုင်းမှာမွေးပါတယ်ဖုံဖုံတို့ရွာတွေလည်းမိရှုခါပါတယ်ခုတလောလေးမဲမကြခင်ကဘုံနေချခံမိရှုခါတယ်နောက်ဖုံဖုံဘိုးကုတ်မှာကြောင်းထိုင်ပါတယ်ဖုံဖုံကြောင်းနဲ့ပေတထောင်လောက်နေတဲ့ဘုံကြီးကြောင်းနေတန်ဃာတော်တွေဆုံးရှုံးပါတယ်မိရှုခါပါတယ်ကြောင်းနေပျက်စီးကမှာတရက်ကွက်ထက်မှာတင်ကို3-4ကြောင်းလောက်ပေါ့နော်ဒီကြိမ်2ကြိမ်3ကြိမ်ပေါ့နော်ပြည်သူလူထုတွေလည်းဒါခံကြရပါတယ်ပေါ့နော်အဲ့ဒါတွေကိုဝိုင်းဝန်းပြီးတော့စာနာပြီးတော့အမေရိကန်အစိုးရနဲ့တကွအားလုံးပေါ့နော်ဒီသူတော်ကောင်းတွေဟာဒီဒုက္ခတွေကလွတ်မြောက်အောင်ကူညီဆောင်ရွက်ပေးကြပ
ါ International Campaign for Rohingya အဖွဲ့ကလူခွင့်ဆိုင်ရာညွှန်ကြားရေးမှူး Lucky Karim နဲ့ Maryland Kitchen Baptist Churches USA ရဲ့အထွေထွေအတွင်းမှုချုပ် Reverend Ali တို့ကလည်းပါဝင်ပြီးတော့ဆွေးနွေးခဲ့ကြပါသည်လူနေစုခရစ်နေပေါ်မှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုခေါင်းစဉ်နဲ့ဒီပွဲမှာတင်ပြရဲဆိုပေမဲ့လေဘာသာပေါင်းစုံနဲ့ဘာသာမဲ့တွေပေါ်မှာချိုးဖောက်မှုတွေကိုလည်းကာကွယ်တားဆီးနိုင်ဖို့ထောက်ပြလိုတဲ့အကြောင်း USCIRF Yusuf Ogata Stephen Schneck ကခုလိုပြောသွားပါတယ
် Absolutely this has to be for every person regardless of belief even for those who have no belief
ဟုတ်ပါတယ်ဘယ်ဘာသာကိုတတ်ဝင်ယုံကြည်သူမဆိုဒါအပြင်ဘာသာမဲ့တွေအတွက်တောင်မှဘာသာရေးလွတ်လပ်ခွင့်ကလိုအပ်ပါတယ်ဘာသာရေးလွတ်လပ်ခွင့်ဆိုတာကတကယ်တော့စိတ်လွတ်လပ်ခွင့်ပါလူသားတိုင်းရဲ့ရင်ထဲမှာခံယူထားတာပါဒါကိုကာကွယ်ရပါမယ်ကမ္ဘာနေရာနှံ့ပြားမှာဆုတ်ယုတ်လာတာကိုတွေ့ရတာအင်မတန်အမှားကိုစိုးရိမ်မိပါတယ
်ဒီပွဲကို Maryland ချင်းတိုင်းရင်းသားများအဖွဲ့ American Baptist Churches USA Burma Advocacy Group အဖွဲ့ International Campaign for the Rohingya အဖွဲ့ Jubilee Campaign အဖွဲ့ Campaign for a New Myanmar အဖွဲ့နဲ့ Bold People SOS အဖွဲ့တို့ကပူပေါင်းပြီးတော့ဦးစီးကျင်းပခဲ့ကြတာပါ Zoom online ကနေတဆင့်ရောလူကိုယ်တိုင်မှာတက်ရောက်ကြတဲ့ဒီပွဲကို American ပြည်အစုမြို့တော် Washington DC က American လွှတ်တော်အဆောက်အုံတစ်ခုဖြစ်တဲ့ Dixon အဆောက်အုံမှာ February 3ရက်နေ့ဒေသဆန်တော်ချိန်နေ့လေ7နိုင်မှာကျင်းပခဲ့ရလေဖြစ်ပါတယ်ရှင်
မိုက်ဒန်စင်တင်ဆက်ပေးကြတော့ပါခုဆက်ပြီးတော့ဒီမိုကရေစီနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုအလှည့်ပေးအောင်ပါနိုင်ငံတွေဟာကုသမိုင်းကြောင်းအရနိုင်ငံသားဖြစ်မှုကိုဆုံးဖြတ်ကြပါတယ်အဲ့လိုဆုံးဖြတ်ရမှာတပ်ဆိုင်ရာနိုင်ငံရဲ့တမိုင်းအဆင့်နဲ့အချိန်ကာလပေါ်လဲမူတည်ပါတယ်မွေးရနိုင်ငံမှာနိုင်ငံသားဖြစ်မှုနဲ့တခြားနိုင်ငံသားဖြစ်မှုအခွင့်အရေးတွေဘာကွာပါသလဲနယူးယောက်မြို့ကလူခွင့်ရေးရှင်နေပက်ထရစ်ဝမ်နဲ့ဥတ္တမောင်သားကဒီတစ်ပတ်မှာမေးမြန်းတင်ပြထားပါတယ်ခင်ဗျ
ဗျာမွေနေထိုင်နေကြတဲ့မိဘတွေကနေအမေရိကန်မှာမွေးလို့အမေရိကန်နိုင်ငံသားဖြစ်နိုင်တဲ့အခွင့်အရေးပဲဖြစ်တဲ့တပ္ပရအမိန်ကိုတတိယမြောက်ဖက်ဒရယ်တရားသူကြီးက2025ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာထမလိုက်ပါလေ။အလားတူဆုံးဖြတ်ချက်ညက်ကိုဝါရှင်တန်ပြည်နယ်ဆီယက်တယ်တရားရုံးနဲ့မေရီလန်ပြည်နယ်တရားရုံးတွေကလည်းအရင်ဘက်ကဆုံးဖြတ်ခဲ့ကြတာပါ။နိုင်ငံသားဖြစ်မှုအခွင့်အရေးဆိုတာပါပါလေ။မွေးရမြင်နိုင်ငံသားဖြစ်မှုနဲ့မျိုးရိုးစင်ဆက်နိုင်ငံသားဖြစ်မှုအခွင့်အရေးညက်ကိုကဘာမှာဘလို့များကျင့်သုံးနေကြပါလဲ။ဒီအကြောင်းဆွေးနွေးပွဲကိုကျွန်တော်ဖိတ်ခေါ်ထားသူကတော့အမေရိကန်နိုင်ငံလူဝင်မှုကြီးကြပ်ရေးရှင်နေဆရာပက်ထရစ်ဝိုင်းဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။မင်္ဂလာပါခင်ဗျာ။မင်္ဂလာပါ
။ဟုတ်ကဲ့ဆရာကြီး။ပထမအဦးဆုံးတော့ဒီမွေးရမြင်နိုင်ငံသားဖြစ်မှုဆိုတာဘာလဲ။ဒီခွင့်ရေးကအမေရိကန်မှာဘလို့များဖြစ်ပေါ်လာတယ်လဲအကျဉ်းတော့ဆရာရှင်းပြပေးပါခင်ဗျာ
။ရပါတယ်ခင်ဗျာ။ဒီမွေးရနိုင်ငံသားဖြစ်မှုကသူရဲ့အတိတ်ပဲကတော့အမေရိကန်မှာအမျိုးပေါ်မှာမွေးတဲ့ကလေးမန်သမီးခုနကနောကအမေရိကန်နိုင်ငံသားဖြစ်ရမယ်ဆိုတဲ့သဘောပါခင်ဗျာဒီခုနကနောကအဲ့ဒီဥစ္စာက1890ကျော်လောက်မှာကျွန်တော်တို့ဟိုခုနကနောကဒီတမိုင်းတဲမှာဟိုတွင်သွားတဲ့အဲဒီကျွန်တော်တို့အမေရိကန်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကနေဆုံးဖြတ်ချလိုက်တဲ့အမှုရှိပါတယ်။အဲ့ဒီအမှုကနေပြီးတော့အခြေခံပြီးတော့အဲ့ဒီအမှုကတော့ကျွန်တော်တို့ခေါ်တာကတော့ Wonkin Act လို့ခေါ်ပါတယ်။ဒီအဲ့ဒီမတန်ခင်တုန်းကကျွန်တော်တို့ဒီကျွန်တော်တို့အမေရိကန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်14ခုနကတုန်းကအပိုက်တက်မှာအဲ့ဒီဥစ္စာကဘယ်လိုပြောထားလဲဆိုတော့အမေရိကန်နိုင်ငံမှာရှိတဲ့ခုနကတုန်းကမိဘကနေပြီးတော့မွေးလာအမေရိကန်နိုင်ငံနိုင်ငံသားကိုခံယူထားတဲ့အမေရိကန်နိုင်ငံမှာမွေးတဲ့မိဘနေပြီးတော့မွေးလာတဲ့ကလေးတွေမှန်သမျှကခုနကတုန်းကနိုင်ငံသားဖြစ်ရမယ်ဆိုပြီးတော့ပြောထားပါတယ်။ဒါပေမဲ့တခုပဲရှိတာကအဲ့ဒီမှာရေးထားတဲ့စာမှာခုနကတုန်းက subject to jurisdiction လို့ခေါ်တဲ့ဒီဆိုင်ရာမြေရဲ့ဥစ္စာကိုခုနကတုန်းကအကန့်တထားပြီးတော့လော့မယ်ဆိုတဲ့စာတခုရှိပါတယ်ခင်ဗျာ။ဒါအဲ့ဒီဥစ္စာကိုအခြေခံပြီးတော့တရားစွဲတာမှာခုနကကျွန်တော်အခုပြောတဲ့ဒီWonkin Act ဆိုတဲ့အမှုမှာဒီခုနကတုန်းကကျွန်တော်တို့ Supreme Court ကနေတော့အမြင့်ဆုံးတရားရုံးကနေမဆုံးချတာကဒီအမေရိကန်နိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံမှာမွေးတဲ့အမေရိကန်နိုင်ငံကိုခံယူထားတဲ့မိဘကနေပြီးတော့မွေးလာတဲ့ကလေးမန်သမီးကအမေရိကန်နိုင်ငံသားဖြစ်ရမယ်ဆိုတော့ပြောထားပါတယ်ခင်ဗျအဲ့ဒီတော့ပါနေပြီးတော့
ဟုတ်ကဲ့ဒါပေမဲ့တချို့နိုင်ငံတွေကြတော့ကျွန်တော်တို့ဒီမျိုးဆက်အရာနိုင်ငံသားဖြစ်မှုကိုလက်ခံကျင့်သုံးကြတာကိုတွေ့ရပါတယ်အဲ့ဒီနိုင်ငံသားဖြစ်မှုနဲ့မွေးရမြင်နိုင်ငံသားဖြစ်မှုကဘာများခွာပါသလဲခင်ဗျာ
ခုနကတော့ငါနိုင်ငံသားခံမှုကိုကျွန်တော်တို့လက်တင်လိုခေါ်တာကတော့ယူဆော်လီလို့ခေါ်ပါတယ်အဲယူဆန်ကွင်းနေမှာခုနကတော့ငါဒီဒီနိုင်ငံမှာရှိတဲ့နိုင်ငံသားတွေရဲ့ခုနကတော့နေပြီးတော့မွေးလာတဲ့ကလေးတွေမှန်သမျှကိုနိုင်ငံသားလို့ခံယူထားတာပါခင်ဗျာနောက်တစ်ခုကဒီယူဆော်လေးလို့ခေါ်ယူဆော်လေးလို့ခေါ်တဲ့ဒီကုဏကနုံကဒီမြေပေါ်မှာမွေးတဲ့လူမှန်သမျှမွေးပေါ်မှာလူမှန်သမျှကိုကုဏကနုံကဒီနိုင်ငံသားခံဖြစ်ပါလေအမေရိကန်နိုင်ငံကတော့ကျွန်တော်တို့အဲ့ဒီယူဆော်လေးကယူဆန်ကွင်းလေးကိုနှစ်ခုလုံးသုံးကျင်းလုံးထားပါတယ်အဲ့တော့ကုဏကနုံကဒါပေမဲ့ဟိုဘလို့ပြဿနာဖြစ်လဲဆိုတော့အခုဒီကျွန်တော်တို့2020နောက်ပိုင်းမှာဒီမတရားဝင်လာတဲ့လူတွေများလာတဲ့အခါကျတော့ conservative တွေအခြေဥစင်လာစင်လာရှိလူရနေပြီးတော့ဒီဥစ္စာကပိတ်များလာပြီးမဖြစ်တော့ဘူးအရင်များလာဆိုပြီးတော့ကာကွယ်တဲ့အနေနဲ့ခုနကတော့ကဒီလိုမျိုးကိုကန့်သတ်တယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီလူခွင့်ရေးလှုပ်ရှားကြတဲ့သူတွေကတော့ပေါ့နော်နိုင်ငံဆိုတာတဲ့လူဆိုတာကိုပို့ပြီးစောင်းပေးတတ်ကြပါတယ်လူဟာကဘာဆိုတဲ့ဂျူဘော်ကတက်ရှိဖြစ်တာကြောင့်ကဘာကြီးရဲ့ဘယ်နေရာမှာမဆိုလူကနေထိုင်ခွင့်ရှိတယ်လို့လည်းလူခွင့်ရသမားတွေအယုံကြည်ကြတာကိုတွေ့ရပါတယ်ဆိုတော့မွေးရမြင်နိုင်ငံသားဖြစ်မှုကလူခွင့်ရတန်ဖိုးတွေနဲ့ပုံပြီးနီးစပ်တယ်လို့ပြောလို့ရမှာ
ဟိုလူဟာလူတလူခွင့်ရတခုဖြစ်တယ်ခုနကတော့နိုင်ငံတဲ့ဝင်လို့ရတယ်ဆိုတော့ဒါကကျွန်တော်တို့အင်္ဂလိပ်ခေါ်တာတော့ popularization လို့ခေါ်ပါတယ်ဒီခုနကတော့တကဘာလုံးမှာရှိတယ်လို့အတော့အတူတူပဲဆိုတာအဲ့ဒါကတော့နိုင်ငံရေးနဲ့ဆိုင်သွားတော့ကျွန်တော်တိတ်အများကြီးမဝင်ချင်ဘူးဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ ဒီနိုင်ငံတနိုင်ငံမှာ border ဆိုရှိတင်တယ်အိမ်နဲ့တူတူပါပဲအိမ်မှာကျွန်တော်တို့တကားပိတ်ထားရတယ်တကားမပိတ်ဘဲနဲ့တကားဖွင့်ထားမယ်ဆိုရင်လူတွေကုန်ဝင်လို့ရတယ်ချန်စီကတ်ထားရတယ်ချန်စီမကတ်လို့ရှိရင်ချိမှတ်လူလာမယ်ဆိုတော့အဲ့လိုမျိုးသဘောနဲ့ကျွန်တော်နိုင်ကျင်ပါတယ်ခင
်ဗျဟုတ်ကဲ့ဒီမွေးရမြင်နိုင်ငံသားဖြစ်မှုကိုကျင့်သုံးတဲ့အတိုင်းပြည်ကလည်းကမ္ဘာပေါ်မှာနိုင်ငံ30လောက်ပဲရှိတယ်လို့သိရပါတယ်ဂျန်တဲ့နိုင်ငံအများစုကတော့မျိုးဆက်ရနိုင်ငံသားဖြစ်မှုဒါမှမဟုတ်အဲ့ဒီနှမျိုးဆက်တဲ့မူဝါဒကိုကျင့်သုံးကြတာလို့ဆိုပါတယ်နိုင်ငံတွေကကိုယ်တိုင်အကြောင်းထူးခြားကြရပါတော့เนาะဆရာခွန်းကပြောသလိုပဲနိုင်ငံသားဖြစ်မှုကိုဆုံးဖြတ်ကြပါတယ်အဲ့လိုဆုံးဖြတ်ကြရမှာသက်ဆိုင်ရာနိုင်ငံရဲ့တမိုင်းအဆင့်နဲ့အချိန်ကာလအပေါ်မှာလည်းမူတည်တယ်လို့ဆိုပါတယ်ဆရာဒီနေ့ဒီအချိန်မှာပေါ့เนาะကျွန်တော်တို့ဒီအမေရိကန်ပြည်သူအများစုကလည်းထရမ့်ကိုမဲပေးခဲ့ကြတာဆိုတော့သူ့ရဲ့လူဝင်မှုဘူဝါဒတွေပတ်ကိုပို့ပြီးရိမ့်လာတယ်လို့လည်းပြောနိုင်တယ်ထင်ပါတယ်ဒီလိုအချိန်မျိုးမှာမျိုးဆက်ရနိုင်ငံသားဖြစ်မှုဘက်ကိုပို့ပြီးမရွေ့တဲ့မိဘူးလားထာနာပြောသလိုပေါ့နော်ဒီတဆက်တဲ့ဒီရွေးအားထုတ်မှုမှာတော့စိန်ခေါ်ချက်တွေဘာတွေနဲ့ညင်ဆွဲရမယ်လို့ဆရာထင်ပါတယ်ခင်ဗျအ
ဲ့ဒီစိန်ခေါ်မှုတွေကနိုင်ငံရေးနဲ့အများကြီးဆိုင်သွားပါတယ်ခင်ဗျအဲကျွန်တော်ရဲ့ပုဂ္ဂိုလ်ရ personal opinion ကတော့ခုနကျွန်တော်ပြောသလိုပဲနိုင်ငံတနိုင်ငံမှာဒီခုနကတော့ငါဒီနေဆက်ဆိုတာရှိတယ်ဘော်ဒါရှိတယ်ကိုယ့်ရဲ့အိမ်လိုပဲကိုကနှိုင်းမယ်ဒီနေဆက်ကိုနေဆက်ကိုမထိမ့်သိမ့်နိုင်လို့ကတော့ရှိသမျှလူတွေကိုလက်ခံမယ်ဆိုလို့ရှိရင်အနည်းနဲ့အမြန်ဆိုသလိုပဲပြဿနာတော့ထွက်လာမှာပဲခင်ဗျအဲ့ဒီပြဿနာကြောင့်ပဲကျွန်တော်တို့ပြည်တွင်းမှာရှိတဲ့အခုကျွန်တော်တို့ဒီအမေရိကန်နိုင်ငံမှာဆိုရင်ပြည်တွင်းမှာကျွန်တော်တို့ရှိနေတဲ့လူတွေကအဲ့လိုမျိုးတိမ်ကြုံလှုပ်လိုက်တဲ့အခါကျတော့တကယ်ဒီမှာကောင်းနေမနေတဲ့တော်တော်လေးကိုဒုက္ခရောက်သွားပါတယ်အဲခုနဆရာပြောသလိုမျိုးခုနကတော့ငါနိုင်ငံတည်းကိုဝင်လာပြီးတော့ဒီခုနကတော့နိုင်ငံသားခံယူတာတွေကတော့ကျွန်တော်ပြောသလိုအာဒီခုနယူဆော်လီနဲ့ယူစင်ကွင်းနဲ့မှာဒီခုနကတော့သွေးနေရနေပြီးတော့ခုနကတော့အဖေအမေခုနကတော့ဆွေမျိုးစားတဲ့ရနေပြီးတော့ဒီနိုင်ငံသားဖြစ်တဲ့ဥစ္စာကနိုင်ငံသားဖြစ်နိုင်လာသလိုဒီအနမဒီကိုနိုင်ငံမှာကိုမွေးတဲ့လူကဖြစ်နိုင်ပါတယ်ဒါပေမဲ့အဲကန့်သတ်မှုဆိုတာကတော့ရှိတင်တယ်လို့ခုနကတော့ငါတချို့လူတွေကအဲ့လိုမြင်ပါတယ်တကယ်လို့ကန့်သတ်မှုမရှိလို့ရှိရင်ဒီနိုင်ငံကြီးကိုသူတို့ရဲ့ဘယ်လိုပြောရမလဲ culture တွေ tradition တွေသူတို့အနေနဲ့မထင်သိနိုင်ဘူးလို့သူတို့ယုံကြည်ကြတယ်အဲ့ဒါတွေကြောင့်လဲကျွန်တော်တို့ခုနကတော့ငါဥပဒေအရဆုံးပြောတဲ့ဒီတချို့နိုင်ငံ30မှာသူတို့ကျင့်တော့အဲ့လိုဖြစ်ပါလိမ့်မယ်ခင်ဗျအဲ့တော့ပြောဆို
ဟုတ်ဆရာဒီလိုမူဝါဒပြောင်းတဲ့အခါမှာဥပဒေကြောင်းအရာပေါ့နော်ကြည့်လို့ရှိရင်ပစိပုံချာဆရာသဘောအရာဥရေချောင်းအရာเนาะဒီနိုင်ငံမှာဥရေကိုဆုံးဖြတ်ပုံအရာကြည့်လို့ရှိရင်လက်ရှိအစိုးရကဘာတွေနဲ့ဆက်ပြီးရင်ဆက်ရနိုင်မယ်လို့ဆရာထင်ပါတယ
်အခုသမ္မတထရန့်ပြဋ္ဌာန်းလိုက်တဲ့ခုနကကြိုထုတ်လွှတ်လိုက်ထွက်လိုက်တဲ့ထုတ်လွှတ်လိုက်တဲ့ဒီအမိန့်ကတော့အဓိကကကျွန်တော်တို့ချွတ်လူတွေမြင်တာက protectionist လို့မြင်ပါတယ်တူရလို့မမြင်ဘူးတူရတော့ဒီဥစ္စာကဒီနိုင်ငံရဲ့ခုနကတော့က identity ကိုကာကွယ်နေတော့မြင်တယ်ဘလို့ဖြစ်ဖြစ်ပေါ့လေအခုသူလိုမျိုးပြလိုက်တဲ့အတွက်ကြောင့်မလို့တူရလဲသူ့အာဏာနဲ့သူပြတယ်ဒါပေမဲ့ခက်တာကကျွန်တော်တို့ဒီကျွန်တော်တို့ democratic American နိုင်ငံကောင်းတာ check and balance ဆိုတာရှိတယ်တပရာကဘလောက်ကြီးပဲဘာပဲလှုပ်ချင်လှုပ်ချင်ဘေးကခုနကတော့ကသူလှုပ်တာမတရားဘူးဥပဒေနဲ့မညီဘူးအထူးသဖြင့် possible အခြေခံဥပဒေမညီဘူးဆိုလို့ချင်းတရားစွဲလို့ရပါတယ်။အဲတရားစွဲတဲ့အတိုင်းပဲခဏကတော့ငါသွားကြပါပါ။အဲကျွန်တော်ရဲ့အမြင်ကတော့အခုလောလောဆယ်မှာဒီအမှုသူ Trump ကနေပြီးတော့ပြဋ္ဌာန်းထားတဲ့ဒီခဏကတော့မွေးမြေခဏကတော့ကဒီနိုင်ငံသားဖြစ်မှုကိစ္စကကျွန်တော်တို့ Supreme Court ရောက်ဖို့လမ်းများပါတယ်။ Supreme Court ကပဲကျွန်တော်တို့
တရားလွတ်တော်ချုပ်ထိရောက်သွားနိုင်တော့
တရားလွတ်တော်ချုပ်ရောက်မှာအသေးချက်ပြအမှန်ငံပါပဲခင်ဗျ။ဒါကျွန်တော်ကပြောတဲ့တရားလွတ်တော်ချုပ်ကပဲသူတို့ခုနကတော့အစင်ချုပ်ဆက်ဆုံးဖြတ်ပါလိုက်မယ်ပြီးခဲ့တဲ့အနှစ်တရားနီးပါခုနကတော့150ပတ်ဝန်းကျင်လောက်ကထုတ်ခဲ့တဲ့ဒီပြဖြစ်ခဲ့တဲ့အဖြစ်ပြဖို့ဖြစ်ပြသွားပြီးတော့ပြန်လှန်ပြီးတော့သူတို့ကြည့်ရှုပြီးတော့စစ်ဆေးရမယ်ပုံစံဖြစ်မှာနေပါတယ
်ဒါကျေးဇူးပါပဲဆရာ
ကျေးဇူးတင်ပါတယ်ခင်ဗျာရပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဆွေးနွေးသွားခဲ့တဲ့သူကတော့အမေရိကန်နိုင်ငံကလူဝင်မှုကြီးကြပ်ရေးရှင်တွေ Patrick Boyne ဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
မွေးရပါအမေရိကန်နိုင်ငံသားဖြစ်ခွင့်အကြောင်းဥတ္တမောင်သားဆွေးနွေးတင်ဆက်ပေးခဲ့တာပါ ဗီအိုအမေရိကန်တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်ချက်တွေအပြင်နောက်ဆုံးရသတင်းတွေစောင်းမတွေသတင်းသုံးသပ်ချက်တွေဆုံမီးမြန်းကန်တွေနဲ့ပတ်စင်စီစဉ်တွေကို Facebook, YouTube, Instagram, Telegram နဲ့ H လူမှုကွန်ရက်တို့မှာချိန်မြွေဝင်ရောက်ကြည့်ရှုနိုင်တယ်လို့ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းအချိန်မြွေဝင်ရောက်ကြည့်ရှုဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။ကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမိနစ်30မှာတော့ပတ်စင်စီစဉ်တွေကိုစတိုက်ထုတ်လွှင့်ပေးပါဦးမယ်ခင်ဗျာ။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
။မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ။ VOA American Dance ရဲ့2025ခုနှစ် February 15ရက်မြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်။အာရှနိုင်ငံရေးစီစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။အိန္ဒိယဝန်ကြီးချုပ်မိုဒီဟာပြင်သစ်နဲ့အမေရိကန်ကိုတွားရောက်ပြီးတော့ကုန်သွယ်ရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။သမ္မတထရန့်ရဲ့သွင်းကုန်ခွန်တိုးကောက်တဲ့မူဝါဒကြောင့်ထိုင်းနိုင်ငံပေါ်မှာတက်ရောက်မှုတွေကိုလေ့လာဖို့ထိုင်းဝန်ကြီးချုပ်ကညွှန်ကြားလိုက်ပါတယ်။အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ရဲ့ထိုင်းဝမ်အပေါ်သဘောထားတွေကိုတရုတ်ကတုံ့ပြန်ကန့်ကွက်လိုက်ပါတယ်။ကုဆုံမူကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ဤပညာနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအဓိကထားလှုပ်ဆောင်နေတဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဖေဗူအာလ10ရက်နေ့ကနေစနေနေ့အထိပြင်သစ်နိုင်ငံကို3ရက်ကြာတွားရောက်ခဲ့သလိုစနေရက်နေ့ကနေ13ရက်နေ့အထိအမေရိကန်ပြည်ထောင်စုကိုခီးဆက်ခဲ့ပြီးသမ္မတဒေါ်နယ်ထရမ့်နဲ့13ရက်နေ့ကြာသပတေးနေ့မှာတွေ့ဆုံခဲ့ပါတယ်
။ There is truly a special bond between the United States and India and the world's oldest democracy and the world's largest democracy
ကမ္ဘာလူ့ရေးအများဆုံးနဲ့ရှေးအကျဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယနဲ့ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အမေရိကန်ပြည်ထောင်စုကြားစစ်မှန်ပြေဝတဲ့ဆက်နွယ်မှုတွေရှိပါတယ်။စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပါအဝင်နိုင်ငံကြားဆက်နွယ်မှုတွေကိုပိုမိုခိုင်မာစေမဲ့လုပ်ငန်းစဉ်တွေကိုဒီကနေ့ဝန်ကြီးချုပ်မိုဒီနဲ့ကျွန်တော်တို့ထုတ်ပြန်ကြေညာသွားဖို့ရှိပါတယ်
။ဂျာတာပရိနေကနှစ်ဦးတွေ့ဆုံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့အိန္ဒိယကုန်သွယ်ရေးမှာအမေရိကန်ဘက်ကလုံငွေဒေါ်လာဘီလီယံ100လောက်ရှိနေကြောင်းနဲ့အိန္ဒိယဘက်ကအခွန်စည်းကြမ်းမှုတွေဟာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်အထိမြင့်မားတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့ပြီးဒါတွေကိုညှိနှိုင်းသွားမယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ကနေရေနံသဘာဝတံခွေနဲ့အစစ်မြင့် F-35 ဂျက်တိုက်လေယာဉ်တွေကိုအိန္ဒိယကဝယ်ယူသွားဖို့ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီဟာပြင်သစ်နိုင်ငံကိုရောက်ရှိစဉ်သမ္မတ MUA Macron နဲ့တွေ့ဆုံပြီးအရက်ဖက်သုံးနျူကလ িয়ার စွမ်းအင်ကိစ္စ AI နည်းပညာနဲ့အာကာသဆိုင်ရာကိစ္စတွေပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့သလိုအိန္ဒိယမှာလာရောက်ညီညီမြုံနံဖို့ကိုလည်းဖိတ်ခေါ်ခဲ့ပါတယ်
။တေးကြီးစေပစန္ဒီဒာဂလိုဘယ်အင်ဗက်စမန့်ဒက်စတီနေးရှင်းဘန်တာဂျာရာ
ဒီကနေ့အိန္ဒိယဟာနိုင်ငံတကာယင်းနှိမ့်ညံမှုတွေလာရောက်တဲ့အဓိကနေရာတစ်ခုအဖြစ်အလင်းအမြန်ဖြစ်လာနေပါတယ်။ကျွန်တော်တို့ဟာ AI နည်းပညာ semi conductor core တပိုင်းလျှပ်ကူပစ္စည်းနဲ့နည်းပညာဆိုင်ရာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကိုလှုပ်ဆောင်နေပါတယ်။ကျွန်တော်တို့ဟာ made in india ဆိုတဲ့စောင်ပုံနဲ့တကဘာလုံးအတွက်အိန္ဒိယကနေထုတ်လုပ်တင်ပို့မှုတွေကိုတိုးမြှင့်ဆောင်ရွက်နေပါတယ်။
ဖေဗူအာလ7ရက်နေ့ကပြုလုပ်တဲ့ပြင်သစ်အိန္ဒိယစီးပွားရေးဆွေးနွေးပွဲမှာဝန်ကြီးချုပ်မိုဒီကအခုလိုပြောဆိုခဲ့ပြီးအိန္ဒိယကိုလာရောက်ရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်ခဲ့တာပါဝန်ကြီးချုပ်မိုဒီဟာပဲရစ်မြို့တော်မှာကျင်းပတဲ့နိုင်ငံတကာ AI နည်းပညာဆွေးနွေးပွဲကိုလည်းတက်ရောက်ခဲ့သလိုနိုင်ငံတကာနျူကလ িয়ার လောင်စာသုံးစွမ်းအင်ထုတ်လုပ်ရေးသုတေသနဌာနကိုလည်းသွားရောက်လေ့လာခဲ့ပါတယ်အခုလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုကကုန်သွယ်ရေးလုံငွေပြနေတဲ့နိုင်ငံတွေအပေါ်အခွန်တိုးကောက်မဲ့သမ္မတထရန့်ရဲ့မူဝါဒကြောင့်ထိုင်းနိုင်ငံအပေါ်ဘလို့တည်ရောက်မှုတွေရှိနိုင်မလဲဆိုတာကိုလေ့လာဖို့ထိုင်းဝန်ကြီးချုပ်ဖေထုံတန်ရှိနာဝတ်ကဖေဗူအာလ17ရက်နေ့ကအစိုးရဝန်ကြီးများအစည်းအဝေးမှာညွှန်ကြားခဲ့ပါတယ်။သမ္မတထရန့်ရဲ့ကုန်သွယ်ရေးမူဝါဒအရထိုင်းနိုင်ငံကနေတင်ပို့နေတဲ့လေယာထွက်ကုန်နဲ့အီလက်ထရောနစ်ပစ္စည်းပို့ကုန်တွေအပေါ်ထိခိုက်နိုင်တာကြောင့်ဖြစ်တယ်လို့အစည်းအဝေးပြီးမှထိုင်းအစိုးရပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။2024ခုနှစ်ကထိုင်းနဲ့အမေရိကန်အကြားကုန်သွယ်ရေးတန်ဖိုးဟာ87ဘီလီယံရှိခဲ့ပြီးအမေရိကန်ဘက်ကကုန်သွယ်မှုလုံငွေ46ဘီလီယံနီးပါးရှိခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်ထိုင်းပို့ကုန်တွေအပေါ်အခွန်တိုးကောက်မှာကိုထိုင်းဘက်ကစိုးရိမ်လာပါတယ်။အာဆီယံတစ်ခုလုံးနဲ့အမေရိကန်ရဲ့ကုန်သွယ်ရေးမှာတော့အမေရိကန်ဘက်ကလုံငွေ228ဘီလီယံနီးပါးအထိရှိနေပါတယ်။
အဲ့ဒီအထက်မှာ VNN နဲ့အများဆုံးဖြစ်ပြီးအမေရိကန်ဘက်ကလုံငွေ123ဘီလီယံကျော်ရှိနေပါတယ်ဒါဟာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေပြမှုမှာတရုတ်နဲ့မက္ကဆီကိုပြီးရင် VNN ဟာအများဆုံးဖြစ်နေပါတယ်ဒါကြောင့်ထရန့်ရဲ့ကုန်သွယ်မူဝါဒအရအာဆီယံအပေါ်ဘယ်လိုသက်ရောက်မလဲဆိုတာကိုစိုးရိမ်မှုတွေရှိနေပါတယ်။အခုလိုချိန်မှာပဲပြီးခဲ့တဲ့ရက်သက်တပတ်တည်းကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှီဂေရု အီရှီဘာတို့ပူးတွဲထုတ်ပြန်ခဲ့တဲ့ထိုင်ဝမ်ဆိုင်ရာသဘောထားအပေါ်တရုတ်ကကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူခွာချက်ခွန်ကဖေဖော်ဝါရီလ12ရက်နေ့ကအခုလိုပြောဆိုခဲ့ပါတယ်
။日前美日发表联合声明，公然在涉台问题上说三道四，干涉中国。
美日间呢，日本刚上任也，我们家对面个投票站嘛，台湾呢不得比了，台湾没表示了，把我们比了，打哈，比如一个文章说不了哇。日本呢，美日间投票结果第五年呢变成三角马了，台湾给啥哈，第五年比如也给啥打批罢了。
费比埃拉去年那个投票个的，美日间他们那日本文件就都也不断增加这台嘛。ထိုင်ဝမ်ရေလက်ကျငင်းချမ်းရေးနဲ့ထိုင်ဝမ်ကိစ္စကိုငင်းချမ်းစွာဖြေရှင်းမှုပါဝင်ပြီးတစ်ဖက်သက်အင်အားသုံးကအခြေအနေတွေကိုပြောင်းလဲအောင်ဖန်တီးတာမျိုးကိုလက်မခံဘူးလို့ဖော်ပြပါရှိပါတယ်။ဒါပေမဲ့လည်းဒီပိုင်းနှစ်ထဲမှာပဲသမ္မတထရန့်ကဆီမီကွန်ဒက်တာခေါ်ဒီပိုင်းတရားကူပစ္စည်းတွေအပေါ်အခွန်တရာရာခိုင်နှုန်းအထိတိုးကောက်မယ်လို့ပြောဆိုထားတဲ့အတွေ့ထိုင်ဝမ်အစိုးရကစိုးရိမ်မှုတွေရှိနေပါတယ်။တကဘာလုံးအတိုင်းအတာနဲ့ဒီပိုင်းတရားကူပစ္စည်း90ရာခိုင်နှုန်းကျော်ကိုထိုင်ဝမ်ကထုတ်လုပ်နေတာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။ကိုဇုံမူဂျော့ပတ်စင်တဆက်ပြီးနေကြအာရှနိုင်ငံရေးသတင်းတွေကိုကြားခဲ့ရတော့ခုတော့လေယာစီးဝါသတင်းများအစီအစဉ်အလှည့်ရောက်ပါပြီ။မြောက်ရီမြို့ကိုထိုင်းဘက်က73စီနဲ့လျှက်စစ်မီဖြတ်တောက်လိုက်ပြီးတဲ့နောက်ကုန်စင်းလုံးတွေတဟုန်ထုတ်မြင့်တက်လာပြီးတော့ကြားဖြန့်ပြဿနာရှင်းလိုက်နိုင်မှသာထိုင်းနယ်စပ်ကုန်သွယ်ရေးပြန်ကောင်းလာမယ်လို့ကုန်သွယ်တွေကပြောပါတယ်။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တိနံဇင်းတို့အတက်ကြကပဲလို့ရှိပါတယ်လေ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmer Times Media ကတင်ဆက်ပေးထားပါတယ်ခင
်ဗျာ။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစက်ယူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့အတူကျမမင်းစပယ်ကတင်ဆက်ပြီးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရုတ်နိုင်ငံကိုကော်ပီစစ်တင်ပို့လိုသူတွေအနေနဲ့မှတ်ပုံတင်စီရင်ပေးသွင်းရမယ်ဆိုတဲ့သတင်းနဲ့စကြပါတယ်တရုတ်နိုင်ငံကိုကော်ပီစစ်တင်ပို့ခွင့်လိုင်စင်အတွက်ကုန်သွယ်ရေးဌာနမှလူကိုယ်တိုင်လာရောက်ရှောက်ထားရမှာဖြစ်တယ်လို့မြန်မာကုန်သွယ်မှုမြင့်တင်ရေးအဖွဲ့ပြည်တွင်းကုန်သွယ်မှုဌာနကွဲ GSCC ရုံးလုပ်ငန်းအဖွဲ့ကထုတ်ပြန်ထားပါဗျ။ဒတလော်ရှမ်းပြည်နယ်တောင်ပိုင်းမှာကော်ဖီသီးတွေရင်းမှန်နေပြီဖြစ်တဲ့အတွက်စတင်စခုနေကြတယ်လို့ကုန်သည်တွေကလည်းကြေးရွာစိုက်ခင်းနေတဲ့အထိလာရောက်ဝယ်ယူနေကြတယ်လို့ရွာငံမြို့နယ်ကကော်ဖီစိုက်တောင်သူတို့ကပြောပါဗျ။တရုတ်ဝယ်လက်တွေကဝယ်လိုက်နေတဲ့အတွက်ပြည်တွင်းမှာကော်ဖီတစ်ပိတ်သားကို9000ကျပ်တိဈေးကောင်းရရှိနေပြီးနိုင်ငံတကာဈေးကွက်မှာတော့အရေးအသွေးကောင်းကော်ဖီတစ်ထံကိုအမေရိကန်ဒေါ်လာ4500ကနေ5000လောက်ထိရရှိနေပါတယ်။မြန်မာကော်ဖီကိုတရုတ်ထိုင်ဝမ်ဒူဘိုင်းတောင်ကိုရီးယားထိုင်းအမေရိကန်ဗြိတိန်ဆွစ်ဇာလန်ဂျပန်နဲ့ဂျာမနီနိုင်ငံတွေကိုတင်ပို့နေပြီးနှစ်စဉ်ပြည်ပကိုကော်ဖီစစ်တန်ချိန်5000နီးပါးတင်ပို့နိုင်ခဲ့တယ်လို့ကုန်သွယ်မှုစည်းရင်းတွေမှာဖော်ပြထားပါတယ်။
ဆောင်မပင်ဆိုင်ခင်းတွေမှာယောဂဘူမျိုးစုံကြာရောက်နေရကြောင်းစိုက်စိတ်အစာမတန်မြင့်သက်ပြီးတုံကူရိအခက်တွေ့နေပါတယ်ဆက်တုံစီလေယာလုံတာနဲ့စိုက်ပြူရီတွင်းအစုဇင်းတို့ရဲ့အစာမတန်မြင့်သက်နေချိန်မှာဆောင်မပင်ဆိုင်ခင်းတွေရဲ့ယောဂဘူမျိုးစုံကြာရောက်နေတဲ့အတွက်အခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့မပင်ဆိုင်တောင်သူတွေကပြောပါတယ်အခုနှစ်ဆောင်မပင်ယာရီမှာယာရီဥတုဖောက်ပြင်းမှုကြောင့်အခြေခါမဟုတ်မူရတုန်ခဲ့တဲ့အတွက်မက်ပင်ဆိုင်ပြူချိန်နောက်ကြပြီးယောဂဘူမွားတွေကြာရောက်နေရပဲဖြစ်ပါသည်လက်သလုံးမက်ပင်ဆိုင်ခင်းတွေထဲမှာငမြောင်တောင်တန်ကြီးမှုရွက်စာဘူရွက်ချောင်းဘူနဲ့အဝါရောင်မှုစတဲ့ယောဂဘူမွားတွေကြာရောက်နေရကြတော့ဘူသက်စီနဲ့အာဆီတွေပုံမှုတုံဆွဲရတဲ့အတွက်တအေကကို6သိန်းကျပ်လောက်ထိဆိုင်ပြူစရဲ့ရှိလာတယ်လို့ဘကိုးတိုင်းပြည်မျိုးနယ်ဒေတာခန်မက်ပင်ဆိုင်တောင်သူဦးမင်းသိန်းကပြောပါရီ စစ်တပ်အာဏာသိမ်းခင်ကပြင်တွင်မှာမက်ပေတအေးကစိုက်ပျိုးစရိတ်က2,000,000,000လောက်သာကုန်ကျခဲ့တာပဲဖြစ်ပါသည်ဆိုင်ယူရီတွင်အစုတွေပုံမုံတုံးဆွဲထားပြီးမဲ့တချို့မဲ့ပဲဆိုင်ခင်တွေကအထွက်နှုတ်ကြဆင်းနေရကြောင်းဆိုင်ရှိဆုံရှုံမှုတွေနဲ့ရင်ဆိုင်နေရတယ်လို့ဧရာဝတီတိုင်းဟင်းနဒမြို့နယ်မဲ့ပဲဆိုင်တောင်သူဦးထွန်းဝင်ကလည်းပြောပါရယ်လက်ရှိပခုတ်မှုမုံရွာစားတဲ့နေကုန်းစီတိုင်းတွေမှာလည်းမဲ့ပဲ20ပိတ်တောင်ဝင်တင်းကို9,500ကျပ်လောက်ပေါင်စီရှိနေပြီးရန်ကုန်မြို့နယ်ကုန်းစီတိုင်းဈေးကွက်မှာတော့မဲ့ပဲတင်းကို7,300,000ကျပ်လောက်ပေါင်စီရှိနေပါတယ
်ထိုင်းဘက်က73စီတင်ပို့မှုဖြတ်တောက်လိုက်ပြီးနောက်မြောက်ဝရီမှာကုန်စင်းတို့မြင့်တက်မှုတွေဖြစ်ပေါ်နေပါတယ်မြောက်ဝရီမြို့ကိုထိုင်းဘက်က73စီနဲ့လျှက်စစ်မီဖြတ်တောက်လိုက်ပြီးနောက်မှာကုန်စင်းတို့တဟုန်တို့မြင့်တက်လာတယ်လို့မြောက်ဝရီမြို့ဒေသခံတွေကပြောပါတယ်မြောက်ဝရီမြို့နယ်အတွင်းရှိရှေကုတ်ကိုဒေသကကြားဖြန့် online ငွေလိမ်လုပ်ငန်းတွေကိုနှိမ်နင်းနိုင်ဖို့အတွက်ထိုင်းစိုးရွားကလျှက်စစ်မီ73စီနဲ့internal line ပေးဝေမှုတွေကိုဖေဖော်ဝါရီလ10ရက်နေ့ကစလို့ရပ်ဆိုင်းခဲ့တာဖြစ်ပါတယ်လက်ရှိမြောက်ဝရီမြို့မှာစံအသားငါးတွေအပါအဝင်73စီနဲ့လူသုံးကုန်ပစ္စည်းအလုံးဈေးမြင့်တက်နေပါတယ
်ဒါလေးအဲ့ဒါကြီးတော့ဆက်မှာပဲညီမလေးဟိုပါလေသူကဒီစီဖြစ်ပြီးဆိုတော့လမ်းကြောင်းကြီးဒီလဲဆိုတော့ညီမလေးကားနဲ့ဒီကုန်စည်တွေကပို့ရတဲ့အခါကျတော့လေစီစီသေးတာနဲ့ညီမလေးဒီကုန်စည်လုံးကြီးကတခါတန့်တက်သွားမှာပဲအမဝင်နေမှာမဟုတ်ဘူးအခုလက်ရှိဟာတွေကိုပဲတကယ်တခါတည်းဈေးကိုခုံတက်ပြလိုက်မှာပေါ့နော်တချို့ဟာတွေကတော့ပုံမှန်လေးရှိသေးတာပေါ့တချို့ကျတော့တချို့ဟာကျတော့လည်းသတင်းခုံတက်သွားမျိုးရှိတာပေါ့နော
်ဖေဖော်ဝါရီလ10ရက်နေ့နက်ပိုင်းကစလို့မြောက်ဝရီမြို့တစ်ဖက်ချမ်းထိုင်းနိုင်ငံမဲဆောက်မြို့ကိုမော်တော်ယာဉ်နဲ့တွားရောက်ခွင့်အတွက်ကားတစ်စီးကိုတစ်နေ့တစ်ကြိမ်သာခွင့်ပြုဖို့ဒေသအာဏာပိုင်အဖွဲ့ကကန့်သက်ထားပါတယ်ဒါအပြင်ထိုင်းစိုးရွားကမြန်မာဘက်ချမ်းကို73စီအင်ဂျင်ဝိုင်းအပါအဝင်မိုဘိုင်းဖုန်းဘက်ထရီအင်ဗတ်တာမီးစက်ဆိုလာပြကေဘယ်ဂျူဟတ်ဝဲဆော်ဝဲစတဲ့လိန်လယ်မှုတွေနဲ့တက်ဆိုင်တဲ့ကုန်ပစ္စည်း၁၁မျိုးကိုတင်သွင်းခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်
။ဖြစ်လာတယ်။ဒါကြီးကကြားပြန်နဲ့ပတ်သက်နေတဲ့ခါကျတော့ဟိုအစိုးရလည်းသိယူလို့မလုပ်ဘူးသူစာရေးရတဲ့ကြီးလို့ရလဲ။ဒါမှမဟုတ်ပုံတွေဒီပုံမှာပဲမူတည်တာပေါ့နော်။ပုံတွေကဟာလာမညာမတာတုံ့ရတော့လဲဒါပြည်သူကခံစားရမှာ။ကြတဲ့ဒီကနေဆိုရင်ဒီမရှိဘူးကူရကစားမျိုးစံပြီးသွားရင်တော့ဒါခိုင်းရလေပြောတာကပြန်ပြေးမယ်လို့ပြောထားပြရလေဒီစားရဒီစားရနည်းနည်းနည်းကမျိုးကြောင့်ပြေဆုံးမှုမဟုတ်ဘူးလေဒါဆိုရှင်းတော့ကြားပြန်ဒီစားမျိုးစံလေးပြီးအောင်လုပ်သွားဖို့လုပ်မယ်လေဒါဟိုနိုင်ငံတကာနဲ့ဖြစ်နေတဲ့ကိစ္စဖြစ်နေ
ထိုင်းနိုင်ငံဘက်ကနေမြန်မာနယ်စပ်မြို့တွေဖြစ်တဲ့မြောက်ဝရီဖျားသုံးစုနဲ့တာချီလိုက်မြို့နယ်တွေကို73စီတင်ပို့မှုက6လအထိပိတ်သိမ်းထားမယ်လို့ထိုင်းနိုင်ငံကာကွယ်ရေးဝန်ကြီးချုပ်ကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။ထိုင်းမြန်မာနယ်စပ်ကကြားဖြန့်ရေးပြည်လဲအောင်ဖြည့်ရှင်းနိုင်မှသာကုန်သွယ်ရေးကပြန်လည်ကောင်းမွန်လာနိုင်မှာဖြစ်တယ်လို့ဒေသခံစီးပွားရေးလုပ်ငန်းရှင်တွေကခန့်မှန်းသုံးသပ်ထားကြပါတယ
်။အခုဆက်ပြီးဖေဖော်ဝါရီလ4ရက်ကနေ17ရက်နေ့အထိဈေးကွက်တွင်တည်ကျနိုင်မည်ဖြစ်သွားတယ်။လေယာထွက်ကုန်သည့်နယ်စည်းနှုန်းတွေကိုပြောပြပေးချင်ပါတယ်။အိန္ဒိယမှာမက်ပေဈေးမြင့်တက်နေတဲ့အတွက်ပြည်တွင်းမှာလည်းမက်ပေဈေးကပြင်းမာနေပါသေး။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့ကမက်ပေ FAQ သတင်းကို29,350ကျပ်လောက်တာပေါက်ဈေးရှိခဲ့ပေမဲ့ဖေဖော်ဝါရီလ17ရက်နေ့မှာတော့သတင်းကို29,500ကျပ်အထိပြင်းမြင့်တက်လာပါသေး။ပြီးခဲ့တဲ့အပတ်ကဈေးနဲ့ရှင်တော့မက်ပေကသတင်းကို18,000ကျပ်လောက်ပြင်သက်လာတာပဲဖြစ်ပါလေ
။ပဲစင်းကုန်ကလည်းဈေးကွက်တွေကိုကုန်ပစ္စည်းအစ်စ်တွေဝင်ရောက်နေပြီမဲ့ဈေးပြန်တက်လာပါတယ်။အဓိကဝယ်လက်အိန္ဒိယဈေးကွက်မှာဝယ်လိုအားများနေလို့ဈေးပြန်ကောင်းလာတာဖြစ်ပါတယ်။ရန်ကုန်မြို့တော်ကုန်စည်တိုင်းဈေးကွက်မှာတော့ဖေဖော်ဝါရီလ4ရက်နေ့ကပဲစင်းကုန်ဒီ RC တဒံကို28,500ကျပ်သာပေါက်ဈေးရှိခဲ့ပေမဲ့ဖေဖော်ဝါရီလ17ရက်နေ့မှာတော့တဒံကို29,500ကျပ်ထိပြန်မြင့်တက်လာပါတယ်။ပြီးခဲ့တဲ့အပတ်နဲ့ရှင်ရင်တံကို7,300ကျော်အထိဈေးပြန်တက်လာတာဖြစ်ပါတယ
်။စီထွက်တီနယ်ဖြစ်တဲ့မြေဘဲကတော့အယောင်းဝေအေးနေတဲ့အပြင်ဈေးကွက်ထဲကိုကုန်ပစ္စည်းအတစ်တွေဝင်ရောက်နေတဲ့အတွက်ဈေးကမတိမတာကျဆင်းနေပါသေး။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ဖေဖော်ဝါရီလ4ရက်နေ့ကမြေဘဲအနီလုံဆန်ကတပိတ်တာကို8,600 ကျပ်နဲ့အနီစီဆန်ကတပိတ်တာကို8,100ကျပ်ထိပေါက်ဈေးရှိခဲ့ပေမဲ့ ဖေဖော်ဝါရီလ17ရက်နေ့မှာတော့အနီလုံဆန်ကတပိတာကို8300ကျက်နဲ့အနီစီဆန်ကတပိတာကို9500ကျက်အထိကျဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စည်းနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီဝါသတင်းတွေကိုကြားခဲ့ရတာပါ။သောရရှင်အနေနဲ့ view ညောင်ပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ချမ်းပေးခြင်းနဲ့ထူးခြားသတင်းတွေလည်းပေးပို့ခြင်းနဲ့ဆိုရင် view ရဲ့ email address burmese@viewnews.com ကိုစာရေးသားပြီးတော့ဆက်သွယ်နိုင်ကြတယ်လို့ Facebook Messenger ကနေလည်းစာရေးသားနိုင်ကြပါတယ်။ view Facebook နဲ့ YouTube တွေကနေတိုက်ရိုက်ထုတ်လွှင့်ချက်တွေရဲ့အောက်မှာလည်းသောတာရှင်တွေရဲ့အမြင်သဘောထားတွေမှတ်ချက်တွေကိုချိန်နဲ့တပြေးညီဝင်ရောက်ဆွေးနွေးရေးသားနိုင်ကြပါတယ်ခင်ဗျာ။သောတာရှင်တွေရဲ့အမြင်သဘောထားတွေကို view ကကြိုးစားပါတယ်။ခုဆက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်အလှည့်ပေးရအောင်ပါ။ဇန်နဝါရီကမှဝင်လာတဲ့လာနီညာအေးလိုင်းဟာအရင်တုန်းကလိုကမ္ဘာပူချင်းတွေကိုထိညိပေးနိုင်ခြင်းတိတ်မရှိတော့ပါဘူး။ပြီးခဲ့တဲ့နှစ်နှစ်တုန်းကလိုပဲ2025ခုနှစ်မှာလည်းကမ္ဘာတဝန်းလုံးအပူချင်းတွေမြင့်နေအောင်မယ်လို့ကြေညာသူတွေကခံမှန်းပါတယ်။ဥရီယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်တင်ပြပေးထားပါရခင်ဗျာ
။ကမ္ဘာကြီးတစ်နှစ်တခြားပုံမပုံနှွေးလာနေတာမှာ2025ဇန်နဝါရီလဟာလဲစံချိန်တင်အပူချိန်တွေမြင့်တက်လာပြန်တယ်လို့ဥဒုယာတိရဲ့သိပ္ပံပညာရှင်တွေနောက်ဆုံးကြောက်ရွံ့ထားတဲ့ data တွေမှာတွေ့ရပါတယ်။ကမ္ဘာအပူချိန်တွေမြင့်တက်နေရတဲ့အဓိကအကြောင်းရင်းကတော့ကြောက်မီသွေးရေနံနဲ့တဘာဝဓာတ်ငွေတို့လိုရုပ်ကျွင်းလောင်စာတွေထုတ်ယူသုံးစွက်ရကထွက်လာတဲ့ဖန်လုံအိမ်ဓာတ်ငွေတွေလေထုတွေရောက်လာတာကြောင့်ဖြစ်ပါတယ်။အဲ့ဒီလိုကမ္ဘာတစ်ဝန်းလုံးကအပူအေးမြတ်တက်အောင်ထိညိပေးနေတာကတော့ Pacific သမုဒ္ဒရာထဲမှာတဘာဝအတိုင်းအလဲကျပေါ်လာတတ်တဲ့El Niño နဲ့ La Niña ဆိုတဲ့အပူလိုင်းအေးလိုင်းတွေဖြစ်ပါတယ်။အထူးသဖြင့် Pacific သမုဒ္ဒရာအလဲပိုင်းမှာပုံနွေးလာတဲ့အခါ El Niño အပူလိုင်းတွေကြောင့်ကမ္ဘာအပူချိန်တွေမြင့်တက်လာတာပါ။ El Niño အပူလိုင်းဟာ2024နှစ်လယ်လောက်မှာအပြော့သွားပေမဲ့ပြီးခဲ့တဲ့တစ်နှစ်ပတ်လုံးအပူချိန်ကစံချိန်တဲ့အမြင့်ဆုံးဆုံးကိုရောက်ခဲ့တာဖြစ်ပါတယ်။ Britain နိုင်ငံ Reading တက္ကသိုလ်ကဥဒုယာတိရဲ့ရာပမောက္ခ Richard Allen ကကမ္ဘာရာသီဥတုပေါ်အပူလိုင်းအေးလိုင်းတွေရဲ့တရားပုံကိုအခုလိုရှင်းပြပါဗျာ
Scientists have been quite surprised by this whole El Nino La Nina cycle because the level of the warmth even before El Nino got going
လက်ရှိ El Nino နဲ့ La Nina အပူလိုင်းအေးလိုင်းတန်တရာကိုသိပ္ပံပညာရှင်တွေအတော်အားသင့်နေကြပါတယ်2023ခုနှစ် El Nino အပူလိုင်းမဝင်ခင်ကတည်းကကမ္ဘာပူချိန်ကအတော်မြင့်နေတာပါ La Nina အေးလိုင်းဝင်ရင် El Nino ကြောင့်အဲ့ဒီအပူချိန်တွေပြန်ပြီးကျသွားလေရှိပါတယ်နေလူတွေတက်လာတဲ့ဖန်လုံရင်ဓာတ်ငွေတွေကြောင့်ကမ္ဘာအပူချိန်ကဆက်မှုခေဦးကာလကထက်အတော်ကိုမြင့်တက်လာနေတာဖြစ်ပေမဲ့လည်းလာနီညာအေးလိုင်းတွေကအဲ့ဒီအပူချိန်ကိုပြန်ပြီးထိန်းညှိထားတတ်ပါတယ်။ဒါမဲ့လည်းခုဖြစ်နေတဲ့လာနီညာအေးလိုင်းကအတော်အားပြော့နေတာကိုတွေ့ရပါတယ်။ဒါကြောင့်မြင့်တက်လာနေတဲ့ကမ္ဘာအပူချိန်နဲ့ပတ်သက်လို့အပြောင်းလဲဖြစ်တာမတွေ့ရသလောက်ပါပဲ
။လာရီနဲ့ချီအစပြိုးလာတဲ့လာနီညာအေးလိုင်းကဇန်နဝါရီလထဲမှာအပြည့်အဝအလှူရှာတက်ဝင်လာပါတယ်။အခုလိုအေးလိုင်းတွေတိုက်ခတ်လာပေမဲ့လို့လဲ2025ခုနှစ်ဟာပြီးခဲ့တဲ့နှစ်ကလိုပဲအပူချိန်မြင့်နေအောင်မယ်လို့ဥဒုယာတိသိပ္ပံပညာရှင်တွေကခံမှန်းပါတယ
် From El Nino to La Nina and back again tends to go on for around cover the kind of
El Nino အပူလိုင်းနဲ့ La Nina အေးလိုင်းတန်တရာဟာနှစ်နှစ်ကနေခုနှစ်နှစ်ကြာတလဲစီပေါ်ပေါက်နေတဲ့သဘောတရားကြီးလည်းဖြစ်ပါတယ်အဲ့ဒီဖြစ်ရတဲ့ဟာတစ်ချိန်နဲ့တစ်ချိန်ထပ်သေးတော့မတူညီကြပါဘူးဖလောင်ရင်တန်းငွေတွေကြောင့်ပုံမပူနွေးလာတဲ့ဒီကနေ့ခေတ်မှာ El Niño နဲ့ La Niña အပူလိုင်းအေးလိုင်းတွေရဲ့တက်ရောက်မှုကိုအဓိကထားကြည့်ရပါလိမ့်မယ်။သူကြောင့်ပဲပြင်းထန်တဲ့သဘောကဘေးဒဏ်တွေပိုပြီးတော့ပြင်းထန်လာစေပါတယ်။ El Niño La Niña တို့နဲ့ဆက်ဆက်ပေါ်ပေါက်လာတဲ့အားကောင်းတဲ့သဘောကဘေးဒဏ်တွေကြောင့်ကမ္ဘာတစ်ဝန်းမှာပိုပြီးတော့ဆွဆွလာတာဒါမှမဟုတ်ပိုပြီးတော့ခြောက်သွေ့လာတာမျိုးတွေလည်းဖြစ်လာပါတယ်။အဲ့ဒီဖြစ်နေကြရာသီဥတုအခြေအနေတွေလည်းပိုပြီးတော့ပြင်းထန်လာပါတယ်။
2025ခုနှစ်ဇန်နဝါရီလရဲ့ကမ္ဘာဖြတ်မြတ်အပူချိန်ဟာစံချိန်တင်အပူချိန်အမြင့်ဆုံးကိုရောက်ခဲ့တဲ့နှစ်ပြီးခဲ့တဲ့2024ဇန်နဝါရီလကထက်တောင်မှ 3.39 ဒီဂရီဆယ်ဆီယပ်ကျော်လွန်နေတာဖြစ်ပါတယ်။ဥရောပသမဂ္ဂဥတုရသီရေယာအေဂျင်စီ Copernicus ရဲ့အဆိုအရဆိုရင်တော့ဒီအပူချိန်ဟာ19ရာစုပြည့်လွန်နေဖြစ်တဲ့ဆယ်မုခေဥကာလကထက် 1.95 ဒီဂရီဆယ်ဆီယပ်တက်လာတာလည်းဖြစ်ပါတယ်။ပြည်သစ်နိုင်ငံပါရီမြို့မှာလက်မှတ်ရေးထိုးခဲ့တဲ့နိုင်ငံတကာသဘောတူညီချက်အရကမ္ဘာတစ်ဝန်းလုံးမှာသဘာဝဘေးဒဏ်တွေပိုဆိုးမလာအောင်ထိန်းချုပ်နိုင်ရေးကမ္ဘာအပူချိန်ကိုဆက်မှုခေတ်ဦးကာလကထက် 1.5 ဒီဂရီကျော်မသွားအောင်ထိန်းဖို့ကြိုးပမ်းနေတဲ့ကြားမှာပဲပြီးခဲ့တဲ့18လဆက်တိုက်အပူချိန်တွေတိုးလာတာလည်းဖြစ်ပါတယ်။အခုလိုပဲအနည်း20ထိကမ္ဘာအပူချိန်ကမပြောင်းလဲဘူးဆိုရင်တော့ပြင်သစ်သဘောတူစာချုပ်ပြက်ပြဲသွားပြီလို့သိပ္ပံပညာရှင်တွေသတ်မှတ်ကြတော့မှာဖြစ်ပါတယ်
။ Climate change is beginning to be so large that it's becoming larger than the natural cycles.
ရာသီဥတုဖောက်ပြန်မှုကအတော်ဆိုးရွားလာပါပြီ။အဲ့ဒါကသဘာဝတန်တရားထက်တောင်ပိုကြီးမားလာတယ်။ဒါကြောင့်ပိုဆိုးမလာအောင်ဆောင်ရွက်ဖို့ဆိုရင်တော့ကမ္ဘာအပူချိန်မြင့်တက်စေတဲ့အခြေခံအကြောင်းရင်းဖြစ်တဲ့ဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုကိုအချိန်ဟုန်ပြင်းပြင်းနဲ့မြန်မြန်ဆန်ဆန်လျှော့ချနိုင်ဖို့အရေးကြီးပါတယ်။အဲ့ဒါကအဓိကဖြေရှင်းချက်တစ်ခုပါ။ဒါပေမဲ့လွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။
ဥဒယာတိပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုတွေဟာအပူအအေးထိမ့်ညစ်ပေးတဲ့သဘာဝတရားကြီးထက်အကောင်းလာပြီလို့လည်းအယ်လန်ကပြောပါတယ်။ Copernicus အဖွဲ့ကတော့ကမ္ဘာအပူချိန်ကို1900ပြည့်လို့နှစ်တွေကစတင်မှတ်တမ်းယူခဲ့တာဖြစ်ပြီးအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကတော့1850ပြည့်လို့နှစ်တွေကတည်းကမှတ်တမ်းတင်လာတာပါ။အခုလက်ရှိခေတ်မှာကြုံနေရတဲ့အပူချိန်ဟာလူရင်ကျင်းမှုစတင်ထွန်းကားလာခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း3000အတွင်းမှာအမြင့်ဆုံးဖြစ်တယ်လို့လည်းသိပ္ပံပညာရှင်တချို့ကထောက်ပြပါတယ်။ဒီတော့အတွင်းမှာပဲအမေရိကန်အာကာသလေလာရေးအေဂျင်စီ NASA ရဲ့ထိပ်တန်းသိပ္ပံပညာရှင်ဟောင်းတူဖြစ်တဲ့ James Hansen အပါအဝင်ဥဒုရာသီရဲ့အခြားကျွမ်းကျင်သူတွေကကမ္ဘာမှာအပူချိန်တွေအချိန်အဟုန်နဲ့မြင့်တက်လာပြီလို့သတိပေးပါတယ်။ဥဒုရာသီအရေးလေလာသုတေသနပြုနေသူတွေကမှတော့ကမ္ဘာအပူချိန်မြင့်တက်မှုနဲ့ပတ်သက်ပြီးမတူကွဲပြားတဲ့အမြင်တချို့ကတော့ရှင်းနေစေဖြစ်ပါတယ်။ကျွန်မအနားပါပါ။
ကဘာဘူးချင်းမြင့်တက်လာဦးမယ့်အကြောင်းနန်းလောင်တင်ဆက်ပေးခဲ့တဲ့ဥရိယာတိနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားဆင်ကြရတော့ပါခုဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းတွေတဲကတုတ္တအစီအစဉ်မှာတော့ကဘာပေါ်ကဘာသာစကားများအကြောင်းကြားပါမယ်ကဘာပေါ်မှာပြောဆိုနေကြတဲ့ဘာသာစကားပေါင်း 9000 ကျော်မှာဘယ်ဘာသာစကားကအပြောအများဆုံးပါလဲမတူညီတဲ့ဘာသာစကားအများဆုံးကဘယ်နိုင်ငံတွေကလဲဆိုတာမညွညွလင်ကသတင်းတွေတဲကတုတ္တအစီအစဉ်မှာဒီတစ်ပတ်တင်ပြပေးထားပါတယ်ခင်ဗျာ
in Scotland has never caused any inconvenience hitherto. The Queen is not aware that she has ever failed in at once returning any box marked immediately.
ဘာသာစကားဆိုတာကလူသားတွေအတွက်အရေးပါတဲ့ကဏ္ဍတစ်ခုလို့ပြောရမှာပါ။နေစဉ်နေထိုင်မှုဘဝတွေမှာလူသားတွေနေထိုင်တဲ့ကမ္ဘာနေရာဒေသအသီးသီးတွေမှာမတူညီပေမဲ့ပြောဆိုနေကြတဲ့ဘာသာစကားသံတွေကတော့လွန်မှုနေတာပါ။လူငယ်တွေ2023နောက်ဆုံးလေ့လာမှုတွေအရာတော့ကမ္ဘာပေါ်မှာမတူကွဲပြားပြောဆိုနေကြတဲ့ဘာသာစကားပေါင်း 9,100 ကျော်ရှိတယ်လို့ဆိုပါတယ်။အခုလိုပြောဆိုနေကြတဲ့ဘာသာစကားပေါင်း 9,000 ကျော်မှာပြောဆိုမှုအများဆုံးကတော့ကမ္ဘာသုံးဘာသာစကားတစ်ခုလို့ဖြစ်တဲ့အင်္ဂလိပ်ဘာသာစကားဖြစ်ပါတယ်။နိုင်ငံတကာစီးပွားရေးလှုပ်ဆောင်မှုခရီးသွားလာမှုဤပညာရဆိုင်ရာဘာသာစကားသုံးဆွဲမှုနဲ့တခြားအရေးပါတဲ့ကဏ္ဍတွေမှာအင်္ဂလိပ်ဘာသာစကားကိုပဲအသုံးပြုတာများတာကြောင့်ကမ္ဘာမှာပြောဆိုမှုအများဆုံးဖြစ်နေတာပါအင်္ဂလိပ်ဘာသာစကားကိုပထမဘာသာစကားတစ်ရပ်အနေနဲ့သုံးဆွဲပြောဆိုနေကြတဲ့သူပေါင်းကတန်း380လောက်ရှိပြီးဒုတိယဘာသာစကားအနေနဲ့ပြောဆိုနေကြတဲ့သူပေါင်းကတန်းပေါင်း 1,900 နီးပါးရှိနေပါတယ်မန်ဒရင်းတရုတ်ဘာသာစကားကတော့ကမ္ဘာမှာဒုတိယအပြောများတဲ့ဘာသာစကားတစ်ခုဖြစ်ပါတယ်။ပုံမှန်အတန်အပြင်အတန်အနေအမြင်အတက်အကျ၄မျိုးရှိပြီးသင်ယူရခဲ့တဲ့ဘာသာစကားတွေထဲမှာပါဝင်တဲ့မန်ဒရင်းဘာသာစကားကိုကမ္ဘာမှာသုံးစွဲပြောဆိုနေသူပေါင်းတန်း1,100ကျော်ရှိပါတယ်။ပထမဘာသာစကားအနေနဲ့ပြောဆိုသူပေါင်း936တန်းကျော်ရှိပြီးဒုတိယဘာသာစကားအဖြစ်ပြောဆိုနေသူပေါင်းက196တန်းရှိတာပါ။လူဦးရေအများဆုံးအိန္ဒိယနိုင်ငံမှာပြောဆိုနေကြတဲ့ဟိန္ဒီဘာသာစကားကတော့တတိယပြောဆိုမှုအများဆုံးဘာသာစကားဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်မှာဂျိုကုတ်ဘီဟူဝါဟဲ उसको लेकर
ဟိန္ဒီဘာသာစကားကိုပထမဘာသာစကားအဖြစ်ပြောဆိုသူပေါင်းက345တန်းရှိပြီးဒုတိယဘာသာစကားအနေနဲ့ပြောဆိုသူပေါင်းက266တန်းရှိတာကြောင့်ကမ္ဘာမှာဟိန္ဒီလိုပြောနေကြတဲ့သူပေါင်းတန်း610ရှိပါတယ်။စပိန်ဘာသာစကားကတော့သရုတ်ထအပြောအများဆုံးဘာသာစကားပါ။ကမ္ဘာနိုင်ငံပေါင်း22နိုင်ငံမှာစပိန်ဘာသာစကားကိုလူသန်းပေါင်း959တန်းကပြောဆိုနေကြပြီးဒီထဲမှာ485တန်းကပထမဘာသာစကားအနေနဲ့အသုံးပြုပါတယ် 84တန်းကတော့ဒုတိယဘာသာစကားအနေနဲ့ပြောနေကြတာပါကုလသမဂ္ဂမှာတရားဝင်သုံးဆွဲတဲ့ဘာသာစကားတွေတည်းတစ်ခုအပါဝင်ဖြစ်တဲ့ပြင်သစ်ဘာသာစကားကတော့ကမ္ဘာမှာပြောဆိုမှုအများဆုံးအဆင့်5ပြင်စမနေရာမှာရှိနေပါတယ
် partager les renseignements ces renseignements il s'agit donc d'une étape significative
ပြင်သစ်ဘာသာစကားကိုနိုင်ငံပေါင်း29နိုင်ငံမှာလူသန်းပေါင်း310ကပြောဆိုမှုတွေရှိနေပြီးတော့ပထမဘာသာစကားအနေနဲ့ပြောသူပေါင်းက81သန်းဒုတိယဘာသာစကားအနေနဲ့ပြောသူပေါင်းကတော့266သန်းရှိတာပါဒီဘာသာစကားတွေအပြင် Standard Arabic လို့ပြောကြတဲ့စံသတ်မှန် Arabic ဘာသာစကား Bengali ဘာသာစကား Portuguese ဘာသာစကား Russian ဘာသာစကားနဲ့ Urdu ဘာသာစကားတွေဟာကမ္ဘာအသုံးပြုပြောဆိုမှုအများဆုံးဘာသာစကား10မျိုးထဲမှာပါဝင်တာပါအခုလိုဘာသာစကားပြောဆိုမှုတွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံတွေထဲမှာမတူကွဲပြားတဲ့ဘာသာစကားတွေအများဆုံးရှိတဲ့နိုင်ငံကတော့ Papua New Guinea ဖြစ်ပါတယ်မတူကွဲပြားတဲ့ဘာသာစကားအမျိုးပေါင်း840ကိုပြောဆိုနေကြတာပါ။အာဆီယံနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာတော့မတူကွဲပြားတဲ့ဘာသာစကားပေါင်း912မျိုးကိုပြောဆိုကြတဲ့အတွက်ဒုတိယအများဆုံးပါပဲ။ဒါပြင်နိုင်ဂျီးရီးယားမှာတော့ဘာသာစကား918မျိုး၊အိန္ဒိယမှာဘာသာစကား456မျိုး၊အမေရိကန်ပြည်အောင်စုမှာဘာသာစကား328မျိုးနဲ့မတူကွဲပြားဘာသာစကားတွေအသုံးအများဆုံးနိုင်ငံတွေဖြစ်ကြပါရဲ့ရှင်။တွေ့ရ
တော့လေ။ကမ္ဘာပေါ်ကဘာသာစကားများအကြောင်းသတင်းတွေကတူတာအစီအစဉ်မှာမတ်ညွန်ညွန်လွင်တင်ဆက်ပေးကြတာပါ။စနေညအတွက်အပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲ။ VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေည9:00ကနေ10:00အထိထုတ်လွှင့်ပေးကြတာပါ။စီစဉ်တွေမကြခင်ပြီးဆုံးတော့မှာမဟုတ်။နောက်ဆုံးရသတင်းချင်းချုပ်ကိုကုစုံမူးကျော်တလည်းပြောပြပေးပါအောင်ခင်ဗျ။
ရုရှားချင်းကြောင်းမှုနဲ့အမေရိကန်ရဲ့အကူအညီတွေမသေးမချာမရေမရာဖြစ်နေတဲ့ဥရောပအနေနဲ့ကိုအားကိုကိုပြီးစုစည်းထားတဲ့တပ်ဖွဲ့တည်ထောင်ဖို့လိုနေပြီလို့ယူကရိန်းသမ္မတဗလာဒီမာဇယ်လင်စကီကပြောဆိုလိုက်ပါတယ်။ကမ္ဘာလုံခြုံရေးကိစ္စကိုဂျာမနီနိုင်ငံမြူနစ်မြို့မှာဆွေးနွေးနေတဲ့မြူနစ်လုံခြုံရေးညီလာခံမှာသမ္မတဗလာဒီမာဇယ်လင်စကီဒီကနေ့မိန့်ခွန်းပြောကြားရမှာထည့်သွင်းတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်။ဥရောပတပ်ဖွဲ့ကိုဖွဲ့စည်းရပါမယ်။ဒါမှဥရောပရဲ့အနာဂတ်ဟာဥရောပတိုက်သားတွေအပေါ်မှာပဲမိကိုအားထားနိုင်မှာဖြစ်ပြီးဥရောပအတွက်ဆုံးဖြတ်ချက်တွေကိုလည်းဥရောပကပဲကိုယ်တိုင်ဆုံးဖြတ်နိုင်မှာဖြစ်တယ်လို့သမ္မတဇာလင်စကီကပြောဆိုခဲ့ပါတယ်။ပထဝီအင်ဒေတာရမြန်မာနိုင်ငံဟာဒီမိုကရေစီကိုတိတ်အားမပေးတဲ့နိုင်ငံတွေကြားမှာရှိတာကြောင့်ဥရောပကဒီမိုကရေစီအားပေးတဲ့နိုင်ငံတွေနဲ့မြန်မာအရေးကိုလက်တွဲဆောင်ရွက်ဖို့အရေးကြီးတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့လုံခြုံရေးညီလာခံမှာကမ္ဘာတဝန်းဒီမိုကရေစီဥတီယာလမ်းကြောင်းလို့အဓိပ္ပာယ်ရတဲ့ Global Democracy Trend ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာဒေါ်စင်မအောင်ကဆွေးနွေးပြောဆိုသွားခဲ့တာဖြစ်ပါတယ်။ဟာမတ်စစ်သွေးကြောင့်အဖွဲ့ကဖမ်းဆီးတာတဲ့အစ္စရေးတစားကဏ္ဍတွေကနောက်ထပ်3ဦးကိုဒီကနေ့စနေနေ့မှာထပ်မံလွှတ်ပေးလိုက်ပါတယ်။အပြန်အလှန်အားဖြင့်အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား300ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ်။သူတို့ကိုဂါဇာခံယူနစ်မြို့မှာရှိတဲ့ကြက်ချင်းတွေအဖွဲ့ကိုဟာမတ်အဖွဲ့ကလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အပြန်အလှန်အားဖြင့်အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသားတွေကိုဘတ်စကားတွေနဲ့တည်ဆောင်ခဲ့ပြီးရမ်လာမြို့ကိုပို့ဆောင်ပေးခဲ့ပါတယ်။စုစုပေါင်းပါလက်စတိုင်း369ဦးကိုဒီကနေ့ပြန်လွှတ်ပေးမှာဖြစ်တယ်လို့ဟာမတ်အဖွဲ့ကပြောဆိုကြပါတယ်။ဆီမီကွန်ဒတာကိုဒပိုင်းဆီမီကွန်ဒတာခေါ်ဒပိုင်းလျက်ကူပစ္စည်းသွင်းကုန်တွေအပေါ်အခွန်တရာရာခိုင်နှုန်းအထိတိုးကောက်မယ်လို့အမေရိကန်သမ္မတရဲ့ပြောဆိုချက်အပေါ်ထိုင်ဝမ်အနေနဲ့ချင်းချင်းချင်းချင်းတုံ့ပြန်သွားမယ်လို့ထိုင်ဝမ်သမ္မတကပြောကြားလိုက်ပါတယ်။ထိုင်ဝမ်ထုတ်ဆီမီကွန်ဒတာတွေပေါ်သွင်းကုန်အခွန်ကောက်ဖို့သမ္မတဒိုနယ်ထရန့်ကပြောကြားချက်အပါအဝင်စီးပွားရေးနဲ့ပထဝီနိုင်ငံရေးစင်ကာပူမှုတွေအတွက်တောက်ကြနေကပြုလုပ်ခဲ့တဲ့ထိုင်ဝမ်လုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာသမ္မတလိုက်ချင်းတေကပြောဆိုခဲ့တာပါ။
တရင်ချင်းချုပ်ကိုကုစုံမှုကျော်တင်ပြပေးခဲ့တာပါ။စနေညရဲ့ VOA တန်လွင့်စီစဉ်တွေကိုဒီမှာပဲရနာပါရစေခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုဖြစ်တာဝန်ယူသူကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Best နဲ့ Changan Chang လို့ဖြစ်ကြပါတယ်။ဗီဂိုနာတော်ရဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာကျွန်တော်စီသူပါတော်ရဆင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဒုက္ခပေါင်းကကင်းဝေးကြပြီးတော့ရှင်လန်းချမ်းမြေ့ကြပါစေဘေးရန်ကင်းရှင်းတဲ့မင်္ဂလာနေ့တွေလည်းပိုင်ဆိုင်နိုင်ကြပါစေခင်ဗျာ
This program has come to you from